Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အောက်တိုဘာလ1ရက်စနေနေ့ညဘက် VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖော်နေပါပြီရှင်ကျွန်မဆုမြတ်မောင်ပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထေတန်းရောက်တဲ့နေ့ကိုမတ်အင်ဂျင်နိုင်တဲ့တူပြောပြပေးမှာပါယူကရိန်းမှာနျူကလ িয়ার စွန့်ရင်ဆက်ရုံအကြီးအကဲရုရှားပြန်ပေးဆွဲခံရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်ရုရှားကယူကရိန်းဒေသတချို့ကိုတွတ်သွင်းခဲ့တဲ့အပေါ်တူရကီနိုင်ငံကလက်မခံဘူးလို့ပယ်ချလိုက်ပါတယ်။ထိုင်းဘက်ကိုခုံလုံလာတဲ့ကရင်ကျောင်းသူကျောင်းသားတရားခန့်ကိုတော့ထိုင်းကအတင်းကျပ်ပြန်ပို့ခဲ့ပါတယ်။အခုလိုသတင်းတွေနဲ့တူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆင်မြန်မို့ရေ
။အခုညဘက်တင်ဆက်ပေးမယ့်အစားအသောက်တွေမှာတော့ဒီမြန်မာစစ်တပ်ထဲမှာတပ်တွင်းနိုင်ထက်စီးနင်းပြစ်မှုနဲ့အနေအဆားဆင်းရဲမှုအခြေအနေဘယ်လောက်ဆိုးနေပါသလဲ။တို့အတန်းအစီအစဉ်မှာနားဆင်ရပါမယ်။တခါဒီရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေကိုအရေးယူဆောင်ရွက်ဖို့အတွက်ပြက်ကွက်တဲ့အစိုးရရဲ့အပေါ်လူခွင့်ရေးအရာအရေးယူလို့ရပါသလား
2018လောက်အစပြီးတော့ဒီ environment နဲ့ crime နဲ့ crime against humanity မြောက်တယ်လို့ဒါသူတို့ကနေပြီးတော့တည်ရခွင့်ဒါသူတို့ဆုတ်ဖြတ်တယ်ပေါ့
တဘာဝပဝင်းကျင်ဆိုင်ရာပညာရှင်ဦးဝင်းမျိုးသူနဲ့ဆက်သွယ်မေးမြန်းထားချက်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာမှာနားဆင်ကြည့်ရှုရပါမယ်။မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခနဲ့အကြောက်တရားပုံမကြီးမားလာတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတင်ပြခဲ့တဲ့အစီရင်ခံစာအကြောင်းပါတဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းစူးစီးချက်နဲ့အမေရိကန်အရှေ့တောင်ဘက်ခြမ်းကိုဝင်ရောက်တဲ့အင်အားပြင်းဟာရီကိန်းမုန်တိုင်းအခြေအနေပါဝင်တဲ့နိုင်ငံတကာသတင်းစူးစီးချက်တွေကိုအခုညဘက်အစီအစဉ်မှထုတ်လင်းပေးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နောက်ဆုံးရကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင
်။ Ukraine nuclear ဆိုင်ဆက်ယုံအကြီးအကဲကိုရုရှားကပြန်ပေးဆွဲသွားတယ်လို့ Ukraine ဘက်ကစွပ်စွဲလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေသိမ်းယူထားတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်ဆက်ယုံဇပိုရီရှားညွှန်ချုပ်ကိုရုရှားတပ်တွေကတောက်ကြနေညနေ၄နာရီလောက်မှာဖမ်းသွားတယ်လို့ယူကရိန်းနျူကလ িয়ার ကုမ္ပဏီ Anagotom ဥက္ကဋ္ဌကဒီနေ့ပြောလိုက်ပါတယ်။ Ihor Musharov ရဲ့ကားကိုတားပြီးမျက်နှာအုပ်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဘယ်နေရာကိုဖမ်းသွားတယ်ဆိုတော့မသိရသေးဘူးလို့ Anagotom ကုမ္ပဏီဥက္ကဋ္ဌ Petro Kutin ကပြောလိုက်တာပါ။ Musharov ကိုအခုလိုဖမ်းသွားတာကယူကရိန်းနိုင်ငံရဲ့လုံခြုံရေးဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်ဆက်ယုံကြီးရဲ့ဘေးကင်းလုံခြုံရေးကိုအန္တရာယ်ဖြစ်စေနိုင်တယ်လို့လည်းဥက္ကဋ္ဌကိုတွန်ကဆက်ပြောပါတယ်။ဒါကြောင့်နျူကလ িয়ার စွမ်းအင်ဆက်ယုံညွှန်ချက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥက္ကဋ္ဌကိုတွန်ကတောင်းဆိုလိုက်ပြီးကုလသမဂ္ဂနည်းမျိုးစွမ်းအင်အေဂျင်စီ IAEA ကလည်းဒီကိစ္စရုရှားဘက်ကပြန်ဖြေရှင်းပေးဖို့တောင်းဆိုပါတယ်။ဒါပေမဲ့ရုရှားဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။ဒီတော့အတွင်းရုရှားထိန်းချုပ်ပြီးသားယူကရိန်းဒေသတချို့မှာရုရှားကဆန္ဒခံပွဲတွေလုပ်ပြီးသူ့ပိုင်တဲ့နယ်မြေတွေအဖြစ်သွတ်သွင်းခဲ့ပြီးတဲ့နောက်တရက်ကြာဒီနေ့မှာတော့ယူကရိန်းတပ်တွေကနိုင်ငံရဲ့အရှေ့ပိုင်းကလိုင်မန်မြို့မှာထောင်ထဲချီတဲ့ရုရှားတပ်တွေကိုပြန်ဝိုင်းထားတယ်လို့ပြောနေပါတယ်ခင်ဗျာ
ယူကရိန်းဒေသ၄ခုကိုသိမ်းပိုက်ပြီးရုရှားကသူ့ပိုင်နယ်ထဲထည့်သွင်းလိုက်တာကိုလက်မခံကြောင်းတူရကီနိုင်ငံသားဝင်ကြီးဌာနကဒီကနေ့ထုတ်ပြန်ကြေညာလိုက်တဲ့အပြင်ဒါဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ယူကရိန်းဒေသ၄ခုဖြစ်တဲ့ Donetsk, Luhansk, Kherson နဲ့ Zaporizhia တို့ကိုသိမ်းပိုက်ပြီးရုရှားကသူ့အောက်မှာပေါင်းစည်းလိုက်ကြောင်းဆုံးဖြတ်ချက်ကိုတူရကီအနေနဲ့ပယ်ချကြောင်းနဲ့2014ခုနှစ်ကလည်းရုရှားကခရိုင်းမီးယားကိုကျူးကျော်တုန်းကသူတို့အနေနဲ့လက်မခံခဲ့ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ပြင်းထန်တဲ့စစ်ပွဲကိုအဆုံးသတ်ရေးအဖြေရှာဖို့တရားမျှတတဲ့ငြိမ်းချမ်းရေးကိုအခြေခံတဲ့စစ်ဆက်ညှိနှိုင်းမှုအပေါ်တူရကီရဲ့ထောက်ခံချက်ကိုအဲ့ဒီထုတ်ပြန်ချက်မှာထပ်မံဖော်ပြထားပါတယ်ဖေဖော်ဝါရီလ24ရက်နေ့ကယူကရိန်းပေါ်ရုရှားကျူးကျော်ဝင်ရောက်ချိန်မှာနေတိုးဖွဲ့ဝင်တူရကီနိုင်ငံအနေနဲ့တန်တမန်ရေးအရာပျော်ပြောင်းဆက်ဆံခဲ့ပြီးရုရှားအပေါ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကိုလည်းဆန့်ကျင်ခဲ့ပါတယ်ဒါအပြင်ပင်လယ်နဲ့အိမ်နီးချင်းတွေဖြစ်တဲ့ရုရှားနဲ့ယူကရိန်းအစိုးရနှစ်ဖက်နဲ့လည်းအနီးကပ်ဆက်ဆံရေးရှိခဲ့တာပါတစ်ဖက်မှာတော့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဝေဖန်ခဲ့ပြီးယူကရိန်းကိုဒရုန်းလက်နက်တွေပေးပို့ခဲ့ပါတယ်ရုရှားကသူတို့သိမ်းပိုက်ထားတဲ့ယူကရိန်းဒေသတွေမှာဆန္ဒခံယူပွဲဆိုပြီးပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုရုရှားကသူတို့ပိုင်ဖြစ်ကြေညာခဲ့တာပါ ယူကရိန်းအစိုးရနဲ့အနောက်နိုင်ငံအစိုးရတွေကတော့ဒီဆန္ဒခံယူပွဲတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အကြက်ကင်ချိန်ချောက်မှုတွေရှိနေပြီးကိုစားလဲမပြုကြောင်းနဲ့အမေရိကန်ဗြိတိန်နဲ့ကနေဒါနိုင်ငံတွေကတော့ပိတ်ဆို့မှုအသစ်တွေကိုကြေညာပြီးရုရှားကိုတုံ့ပြန်ခဲ့ကြပါတယ်ရှင်
။အီရန်မှာတော့ဘာသာရေးဖိနှိပ်ဆန့်ကျင်ဆန္ဒပြပွဲတွေတိုးလာချိန်မှာနိုင်ငံတကာမှာလည်းထောက်ခံဆန္ဒပြပွဲတွေများလာနေပါတယ်။အီရန်မှာဖန်စီပြစ်ခတ်နှိမ်နင်းမှုပြင်းထန်လာတဲ့ကြားကအမျိုးသမီးတွေပေါ်ဘာသာရေးတင်းကြပ်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းတခြားအလွှာတွေကိုပြန့်နှံ့လာရမှာဒီနေ့မနေ့မှာတော့နိုင်ငံတော်ကတက္ကသိုလ်တရားဝင်ရှင်မှာပါဆန္ဒပြလာခဲ့ကြပါတယ်။မြို့တော်တဟီရန်နဲ့အစ်ဖာဟန်မရှတ်အပါအဝင်တခြားမြို့ကြီးတွေမှာတက္ကသိုလ်တွေကကျောင်းသူကျောင်းသားတွေကတက္ကသိုလ်ဝင်တဲ့ဝင်လာပေမဲ့အတန်းတွေမတက်ပဲအပြင်မှာကြွေးကြော်ဆန္ဒပြပြီးအထွေထွေသပိတ်ကြီးဆင်နွှဲဖို့တောင်းဆိုလိုက်ပါတယ်။ဒီတက္ကသိုလ်တွေအပြင်မှာလည်းလူစုလူဝေးတွေဖြစ်လာနေပြီးနိုင်ငံတော်မျိုးကြီးတော်များများမှာအမျိုးသမီးခေါင်းစည်းပွားချွတ်ဆန္ဒပြပွဲတွေကိုဒီနေ့ညနေအထိလုပ်ဖို့စီစဉ်ထားကြပါတယ်။အမှုပညာနဲ့ဘောလုံးကြော်မော်တချို့လည်းထောက်ခံပါဝင်လာနေပါတယ်။အသက်22နှစ်အရွယ်အမျိုးသမီးမာဆာအာမီနီဟာခေါင်းစည်းပွားစီကံတကြမချုံတာအတွက်ဖမ်းဆီးနှိပ်စက်ခံတည်ဆုံးခဲ့ရပြီးပြီးခဲ့တဲ့နှစ်ပတ်စက်တင်ဘာ16ရက်နေ့ကစပေါက်ကွဲလာတဲ့ဒီဆန္ဒပြပွဲတွေမှာဒါဇင်ချီအသေးပြောက်တိုးလာနေပြီးပို့တင်မှာပြင်းထန်လာနေပါတယ်။ဒီနိုင်ငံတွင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့အင်ဒိုနီးရှားတန်ကိုရီးယားအော်စတြေးလျနယူးဇီလန်အီတလီနဲ့အမေရိကန်စတဲ့နိုင်ငံတွေမှာလည်းအာမီနီဓာတ်ပုံနဲ့အလံတွေစာတန်းတွေဆိုင်းဖို့တွေကင်ပြီးမနေ့နဲ့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။ရောမမြို့မှာဆိုရင်လည်းယာကနန်းတွေချီတဲ့အီတလီတွေဒီနေ့လမ်းမတွေပေါ်တက်ချီတက်ဆန္ဒပြပြီးအမျိုးသမီးဘဝလွတ်မြောက်ရေးကြွေးကြော်ခဲ့ချိန်မှာအမေရိကန်ဟာဗတ်တက္ကသိုလ်ကျောင်းသူကျောင်းသားတရားဝန်ကျင်ကလည်းမနေ့ကအလားတူကြွေးကြော်ဆန္ဒပြခဲ့ကြပါတယ်
။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုမှာလွန်ခဲ့တဲ့၈လကအာနာသိမ်းခဲ့တဲ့စစ်ကောင်းဆောင်ပေါ်ဟန်ရီဂျမ်မီဘာကိုဖြုတ်ချပြီးတော့စစ်တပ်ကအာနာပြန်သိမ်းလိုက်တဲ့အကြောင်းဘာကီနာဖာဆိုနိုင်ငံရဲ့စစ်တပ်ဗိုလ်ကြီးအီဘရာဟမ်ထရာဝရီကတောက်ကြနေညနေမှာကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကဒမ်မီဘာအာနာသိမ်းရမှာကူညီခဲ့တဲ့စစ်တပ်အရာရှိအုပ်စုတွေကတည်းကပဲအာနာပြန်သိမ်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ထရာဝရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စလာမစ်လက်နက်ကိုင်တွေရဲ့ပုံကန်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံကိုခေါင်းဆောင်ဒမ်မီဘာကဘေးကင်းတည်ငြိမ်အောင်မထားနိုင်တဲ့အတွက်အခုလိုအာနာပြန်သိမ်းဖို့ဆုံးဖြတ်ခဲ့တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ဘာကီနာဖာဆိုနိုင်ငံရဲ့သမ္မတအနေနဲ့ဒမ်မီဘာဟာနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မိကွန်းပြောကြားပြီးပြန်အရောက်မှာအခုလိုအာဏာပြန်သိမ်းယူခံခဲ့ရတာဖြစ်ပါရဲ့ရှင
် VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12.13 ညလိုက်ဒိုမီတာ40 kHz 943ညလိုက်ဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ. Few American တိုင်းရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာပြည်ရဲ့တိုက်ပွဲတွေကြောင့်ထိုင်းဘက်ခိုလုံလာတဲ့ကရင်ကျောင်းသူကျောင်းသားတရားခံကိုမြန်မာဘက်ကိုထိုင်းကနေအတင်းအကျပ်ပြန်ပို့ခဲ့ပါတယ်။မြန်မာဘက်ခြမ်းကရင်ဒေသတွင်းတိုက်ပွဲတွေကြောင့်ဒူပလာယာခရိုင်ကနေထိုင်းဘက်ထွက်ပြေးခဲ့တဲ့ကရင်ကျောင်းသူကျောင်းသားတွေကိုမနေ့ကရေကြီးနေတဲ့တောင်ရင်မြစ်ကိုဖျက်ပြီးပြန်ပို့ခဲ့တာလို့ KHRG ကရင်လူခွင့်ရေးအဖွဲ့ကဆိုပါတယ် KNU ကရင်မြို့သားစည်းရုံးအထွေထွေတရားမှုဖော်ထုတ်မှုကလည်းပြင်းပြင်းထန်ထန်ဖျက်ဖျက်ခဲ့ပုံကိုအခုလိုရှင်းပြပါတယ
်မနေ့က2နာရီခွဲ3နာရီလောက်မှသူတို့လက်နေကြီးနဲ့စပစ်တယ်လေပစ်တာကလည်းတကယ်ကိုဒီနော်အဲ့ဒီကူးတွေကြစီဘောဘောက6 9နာရီလောက်ထိကြတဲ့ခါကျတော့လူလူပေါ်ကူးတာပါနော်အဲ့တော့ကျောင်းကလည်းရှိတယ်လေကျောင်းကလုံးကူးတာပေါ့ကလေးတွေလည်းကူးတာပေါ့အဲ့တော့ကူးပြီးတော့ဟိုဘက်ကဟိုလက်ရကြီးပြည့်ရက်သွားတဲ့ခါကျတော့ဟိုဘက်ကအတင်းပြတ်မောင်းပို့တယ်အဲ့ဒီပြဿနာရှိတယ
်မြဝတီမြို့နယ်မှာရှိတဲ့တေဘဘူဘက်ကနေထွက်ပြေးခဲ့ရသူတွေကိုထိုင်းနိုင်ငံတက်ကီနဲ့ဖုတ်ပရခရိုင်ဘက်ကပြန်ပို့ခဲ့တဲ့လေတစီကနောက်လေတစီကိုတိုက်မိပြီးမြုတ်ကာနီပါဖြစ်သွားတဲ့အသက်အန္တရာယ်ရှိခဲ့တယ်လို့လည်းဒီကရင်လူခွင့်ရဲ့အဖွဲ့အင်တာနက်ဆာမဏေမှာဖော်ပြထားပါတယ်။အခုလိုပြန်ပို့ခံရသူတွေအနေနဲ့ကရင်ပြည်နယ်တွင်တိုက်ပွဲတွေတဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုကြောင့်အသက်အန္တရာယ်ဆိုရင်နေရာဆဲဖြစ်တဲ့တချို့လည်းပြန်ပို့ခံရပြီးအချိန်ချင်းပြန်ပြေးခဲ့ကြတယ်လို့ဒီကရင်ကြီးကရှင်းပြထားပါတယ်။ထိုင်းစစ်တပ်ဘက်ကတော့တိုက်ပွဲတွေပြန်ငြိမ်ပြီးအန္တရာယ်မရှိတော့ဘူးယူဆချင်မှာအခုလိုပြန်ပို့လို့ရှိရလို့ထိုင်းဒေသခံရာရှိတွေကအရင်ပြောထားခဲ့မှုပါတယ်ခင်ဗျ။
မလေးရှားနိုင်ငံကလေကြောင်းလိုင်းတွေရဲ့ဘေးကင်းမှုအဆင့်သတ်မှတ်ချက်ကိုအမေရိကန်ပြည်ထောင်စုလေကြောင်းစီမံခန့်ခွဲရေးဌာန FAA ကတိုးမြှင့်ပေးလိုက်ပါတယ်။အရင်ကဘေးကင်းလုံခြုံမှုပိုင်းဆိုင်ရာနိုင်ငံတကာအဆင့်သတ်မှတ်ချက်တွေမမီတဲ့အတွက်မလေးရှားလေရင်တွေအမေရိကန်ပြည်ထောင်စုကိုပြန်တန်းခွင့်၃နှစ်ကြာပိတ်ပင်ခံခဲ့ရပြီးတဲ့နောက်အခုလိုပြန်တန်းခွင့်ရရှိသွားတာပါ။ဒီလိုပြန်တန်းခွင့်ပြန်ပြီးတော့ရရှိလိုက်တာဟာပြီးခဲ့တဲ့ဧပြီလကစလို့ COVID-19 ကပ်ရောဂါကန့်သတ်ချက်တွေပြန်လည်ရုပ်သိမ်းထားတဲ့မလေးရှားနိုင်ငံအတွက်ခီးသွွားလုပ်ငန်းပြန်လည်ကောင်းထောင်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့မလေးရှားသံယူပို့ဆောင်ရေးဝန်ကြီး Weaker Sion ကပြောပါတယ်။မလေးရှားအနေနဲ့လေကြောင်းပြန်တန်းရေးဆိုင်ရာဘေးကင်းရေးစံနှုန်းတွေကိုလိုက်နာခြင်းမရှိတဲ့အတွက် FAA က2019ခုနှစ်နိုဝင်ဘာလမှာမလေးရှားလေယာဉ်တွေရဲ့ဘေးကင်းမှုအဆင့်ကို short ချသတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်မှာမုန်တိုင်းအီရန်ဟာဖလော်ရီဒါပြည်နယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတောင်ကယ်ရိုလိုင်းနားပြည်နယ်မှာလည်းမြေပြေမှုတွေဆက်ဖြစ်စေခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မှာလူ40ကျော်သေဆုံးပြီးထိခိုက်ပျက်စီးမှုတွေကြီးမားတဲ့အင်အားဖြင့်ဟာရီကိန်းမုန်တိုင်းဟာတောင်ကယ်ရိုလိုင်းနားပြည်နယ်မှာလည်းအင်အားပြင်းပြင်းနဲ့မနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားဂျော့ဂျ်တောင်မြို့နီးကုန်းတွင်းပိုင်းကိုပြင်းအားတစ်ဆင်းတဲ့လေးတိုင်နှုန်းတနာရီကီလိုမီတာ86မိုင်ကျော်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
American ဘူမိဗေဒဌာနတိုင်းတာချက်အရပြင်းအား9.9အဆင့်ရှိတဲ့ငလျင်တစ်ခုဟာအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာစနေနေ့အစောပိုင်းဒီကနေ့ကလှုပ်ခတ်ပြီးတော့ငလျင်ကြောင့်အနည်းဆုံးလူတအူးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်။လူအများပြားဟာဆိုရင်လည်းအဆောက်အုံတွေဒီတဲကနေပြီးတော့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ American ဘူမိဗေဒဌာနထုတ်ပြန်ချက်အရဆိုရင်ဒေသစံတော်ချိန်နက်နက်2နာရီခွဲမှာဆူမာထရာပြည်နယ်မြောက်ဘက်စီဘိုလိုကာမြို့နဲ့25မိုင်လောက်အကွာဗဟိုပြုတ်ပြီးအနက်ပေ4000ကျော်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။အသက်50ကျော်အမျိုးသားတအုပ်ကတော့ငလျင်ကြောင့်နှလုံးပေါက်သေဆုံးခဲ့ပြီးအနည်းဆုံးလူ25ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသဆိုင်ရာသဘာဝဘေးအန္တရာယ်ရော့ပါရေးအေဂျင်စီရဲ့တာဝန်ရှိသူက AFP သတင်းဌာနကိုပြောပါတယ်။နောက်ဆက်တွဲငလျင်အသေးပေါင်း90ကျော်လဲလှုပ်ခတ်ခဲ့ကြောင်းအင်ဒိုနီးရှားမိုးလေဝသနဲ့ဘူမိဗေဒဌာနကလည်းသတင်းထုတ်ပြန်ထားပါရဲ့ရှင
်ထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့မအင်ဂျင်လိုက်တို့ကြီးညာပေးခဲ့တာပါရှင်VOA စီစဉ်တွေကိုည10နာရီအထိလိုင်းတို32 58kHz 9383 9383 5885တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190kHz 7985တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေကိုအရေးယူဆောင်ရွက်ဖို့ပြက်ကွက်ရင်းအစိုးရရဲ့အပေါ်လူခွင့်ရရအရေးယူလို့ရသလားဆိုတာကိုဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရရဲ့ခေတ်ပြိုင်ကဘာအစီအစဉ်တခါလူခွင့်ရရကောင်စီမှမြမအရေးဘာတွေတင်ပြခဲ့တယ်လဲဆိုတာသိရမယ့်တပတ်အတွင်းမြမသတင်းစူးစီးမှုရုရှားအမေရိကန်ကိုရီးယားစတဲ့သတင်းတွေပါတဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဒီမြန်မာစစ်တပ်ထဲမှာတပ်တွင်းနိုင်ထက်စီးနှင်းပြုမှုအခွင့်အရေးဆုံးရှုံးမှုတွေပိုဆိုးလာနေသလားဆိုတာကိုကြည့်ကြရအောင်ပါစစ်တပ်ရဲ့ဒီမတရားဖိနှိပ်မှုတွေနဲ့ဆိုးွားတဲ့လူခွင့်ရချိုးဖောက်မှုတွေဟာအရင်ကတည်းကရှိခဲ့ပြီးပေမဲ့ဒီအာဏာသိမ်းပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်မှာပိုဆိုးလာတယ်လို့တပ်မတော်သားဟောင်းတချို့ကပြောပါတယ်တပ်တွင်းဖိနှိပ်မှုတွေနဲ့အယက်သားတွေအပေါ်ရက်ဆက်မှုတွေကြောင့်ထွက်ပြေးလာကြသူတွေပိုများလာနေတယ်လို့လည်းပြောပါတယ်ဒီတစ်ပတ်တိုးအတန်အစီအစဉ်မှာတင်ပြထားပါတယ်ရှင်
အမူလို့တမ်းမစီနိုင်လို့ဆိုတော့ကျွန်တော်ဘိုးကြီးနဲ့ထည့်ပြီးတော့တချင်းခက်ပြီးရိုက်တာ။ရိုက်လိုက်ရိုက်ခဲ့ထိုးလဲထိုးလဲကန်လဲကန်လဲ။ကြောက်တယ်မဟုတ်ဘူး။အနေဆုံးမရဘူးဆိုတော့၃ရက်၄ရက်လောက်ဝမ်းရိုက်တယ်။အကြာကြီးပဲ။သူတို့ကရိုက်ရခြင်းကောင်းမဟုတ်ဘူး။သူတို့ကတောက်ဆက်တာလေ
။ဒါဟာစစ်တပ်ကိုစန့်ကျင်နေတဲ့အတိုက်ခံတက်ကြွလှုပ်ရှားသူတဦး။ဒါမှမဟုတ်နိုင်ငံရေးသမားတဦး။ဖန်စီခံရတဲ့ PDF တက်ဖွဲ့ဝင်တဦးဒါမှမဟုတ်သတင်းထောက်တဦးရဲ့ပြောကြားထားတာတော့မဟုတ်ပါဘူးဒါတွေဟာမကြသေးခင်ကမှဗတ်ပြောင်းခဲ့တဲ့မြန်မာစစ်သားတဦးကပြောကြားထားတဲ့စကားလုံးတွေဖြစ်ပါတယ်စစ်တပ်ဟာစံတန်းနဲ့ပတ်ဝန်းကျင်တစ်ခုလို့လူသိများပြီးသားဖြစ်ပေမဲ့ပြီးခဲ့တဲ့လတွေတွင်မှာတော့နိုင်ငံနဲ့တဝမ်းအင်အားကြီးနဲ့လာပြီးအခြေအနေဆိုးလာတယ်လို့သတင်းတွေကဆိုပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မှအပြည့်စုံကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက် Solo 2ကဆက်လက်တင်ဆက်ပေးသွားမှာပါ။
2016ခုနှစ်မှာသူမြန်မာစစ်တပ်ထဲကိုရောင်းစားခံလိုက်ရတယ်လို့တပ်သားဟင်းစုကပြောပြပါတယ
်။ကတည်းကနေတော့စရရစစ်တပ်ထဲစရရဝင်ဆိုရတယ်ဘလို့မှခံစားရမရှိဘူး။စိတ်ညစ်နေတာပဲအချိန်တိုင်းသူတို့တွေကဖိနှိပ်မှုများတယ်လေလွတ်လပ်မှုမပြီးလို့စိတ်ညစ်တာ။ရဲဘော်စားရင်စားပြန်ပြီ၊သွားရင်သွားပြန်ပြီ၊လုပ်ရင်လုပ်ပြန်ပြီ၊ကိုင်းရင်ကိုင်းပြန်ပြီအဲ့လိုမျိုးပေါ့။ကိုယ်ဖွင့်နေပါတင်လို့မရတာတွေပတ်သက်နေပါလေလူတို့ကံမရှိလို့ထုတ်လို့မရတာတွေဒါမျိုးတွေသူတို့စိတ်ကြောက်တာအမြင်ကြီးလာလို့ရှိရင်ကိုယ်တစ်ခါတော့ပုံစံမဆိုင်အပြင်းပြတော့ပါရခံတာ။တနေ့ရောရဲမခဲရဲမခဲရောနှစ်ခါသုံးခါတော့မိတယ်
။ဒီလိုအတွေ့အကြုံမျိုးတွေကိုသူတို့လည်းကြုံတွေ့ခဲ့ဘူးတယ်လို့စစ်သားဟောင်းတွေကထောက်ခံအတည်ပြုပြောဆိုကြပါတယ်။တပ်သားဟင်းဆိုကြုံတွေ့ခဲ့ရတယ်။အဆိုအဆုံနှိစက်မှုကတော့အခုနှစ်အစပိုင်းမှာဖြစ်ပါတယ်။ရှစ်တန်းကနေတဲ့ရင်ကိုခွင့်နဲ့ပြန်လာပြီးနောက်အရက်မူးနေချိန်မှာ
အမူးလို့တမ်းမစီနိုင်လို့ဆိုတော့ကျွန်တော်ဘိုးကြီးနဲ့ထည့်ပြီးတော့တချင်းခံရိုက်တာ။ရိုက်လဲရိုက်တယ်ထိုးလဲထိုးတယ်ကန်လဲကန်တယ်ကြောက်တယ်မဟုတ်ဘူးအနေတော့မရဘူးဆိုတော့၃ရက်၄ရက်လောက်ဝမ်းရိုက်တယ်အကြာကြီးရောသူတို့ကရိုက်ရခြင်းကောင်းမဟုတ်ဘူးသူတို့ကတောက်ဆရတာလေသူတို့ရဲ့နောက်တော့ကဖတ်တော့ဖို့ရေအမှုမိပြီးမရှင်းဘူးကြိုက်တယ်သူတို့လာပြီဆိုလို့ချင်းတော့၈နာရီလောက်လာတယ်ညက်ကကော်ပဲထုတ်တယ်ပြီးရိုက်သွားပြီးတော့၉နာရီပဲ၁၀နာရီလောက်ဆိုရင်ပြန်သွားအဲ့ဒါပြီးအစင်မင်းတို့ပြိုးတော့ကနေနဲ့စိတ်မကြည်သေးရင်တစ်ခါပြန်လာပြီးတော့ထိုင်ရရရင်ရိုက်သေးလားကျုပ်ရောင်းတာရှိသူလည်းကွဲတာရှိတယ်ကျွန်တော်ဆိုနားကွဲသွားတယ
်စစ်သားတွေမှလည်းလူအခွင့်ရေးရှိပါတယ်အပြည်ပြည်ဆိုင်ရာလူအခွင့်ရေးဥပဒေကအသက်ရှင်ပိုင်ခွင့်ကြေးကြုံပြုခြင်းနှိပ်စက်ကလူပြုခြင်းနဲ့လူသားမဆန်တဲ့ပြုမှုဆက်ဆံမှုမှာကင်းလွတ်ဖို့မွေးရပါအခွင့်ရေးဖြစ်ပြဋ္ဌာန်းထားပြီးဒီအခွင့်ရေးတွေကိုနိုင်ငံတိုင်းမှာကာကွယ်ဆောက်ရှောက်ပေးရမှာဖြစ်ပါတယ်ဘုရင်ညီတူတာကဘက်ပြောင်းလာတဲ့စစ်သားတွေကိုကူညီပေးဖို့အတွက်ပြည်သူရင်ခွင်အဖွဲ့ကိုဥဆောင်ဖွဲ့စည်းခဲ့သူပါစစ်တပ်ထက်မှာတော့စစ်သားအများစုဟာအခွင့်အရေးတွေငင်းပယ်ခံနေရတယ်လို့ဆိုပါတယ
်လူခွင့်ရေးချိုးဖောက်မှုကတော့စစ်တပ်ထက်မှာစပြီးတော့ဟိုရှိနေကလေးကပေါ့နော်ဟိုဘာလဲဆိုတော့တို့ကတပ်သားတွေကိုထဲထဲရောက်လာပြီပေါ့စစ်တပ်ထဲဝင်လာပြီဆိုပြန်ထွက်ခွင့်မပေးဘူးအဲအဲ့လိုမျိုးမပေးဘူးပေါ့ဒါကစတာပေါ့ဒီလိုမျိုးချိုးဖောက်မှုကနေပြီးတော့ဆပါတယ်ဆိုတော့ဒီလိုဟာတွေကိုကိုသူကသူ့ရဲ့ဒီတပ်ဖွဲ့ဝင်တွေအပေါ်မှာတော့မှသူတို့ရဲ့ force labor ပေါ့ဗျာအတင်းအချက်လောက်အားတွေတုံးတာပေါ့ဘာလို့ဒီလူတွေကလည်းလုံနေရလဲဆိုရင်တော့သူတို့မှာထောက်ခွင့်မရှိဘူးခတ်ပြီးဆိုလို့ရှိရင်သူတို့ကဒီဥပဒေပေါ့နော်ကျွန်တော်တို့ကစစ်မှုထမ်းဥပဒေနဲ့သူတို့ကအရေးယူခံဆိုတော့အဲ့လိုမျိုးဆိုတော့ဟိုအကျဉ်းသားတွေပါပဲကျွန်တော်ကတော့အငြင်းနဲ့ပြောတယ်စစ်ဘက်ဥပဒေအကျဉ်းသားတွေလိုမျိုးပဲသူတို့ဆက်ဆက်ခံရတာပေါ့
စစ်တပ်တိုင်းမှာစီကံတေဝတ်ချင်းကအလွန်အရေးကြီးလှပြီးစစ်သားတွေဟာပဋိပက္ခရဲ့အနိဋာယုံကိုကြံ့ကြံ့ခံနိုင်ဖို့ကြံတန်းနဲ့လေ့ကျင့်ရင်းအစီအစဉ်တွေပြုလုပ်ဖို့လိုအပ်ပါတယ်။ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာ28နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အာရှပစိဖိတ်လုံခြုံရေးလှစ်လာမှုဗဟိုဌာနမှလုံခြုံရေးဆိုင်ရာကျွမ်းကျင်သူတူဖြစ်ပါတယ်။အကြမ်းတမ်းခံနိုင်မှုနဲ့ရက်ဆက်ကြံကြုံမှုကြာကွာဟာချက်ခုရှိတယ်လို့ဒေါက်တာမီမီဝင်းဘတ်ကရှင်းပြပါတယ
် US Army US Marine ဆိုလို့ရှင်ပေါ်တော်မှခက်ခဲတယ်ဒါပေမဲ့ brutality ဒီလိုမျိုးပဲရက်ဆက်ပြီးတော့ဟိုနင်းလုတ်တဲ့ဥစ္စာကဒါလူမဆန်တဲ့ဥစ္စာကြီးပေါ့နော်အဲ့ဒီဥစ္စာတွေကလုံးဝမပါဘူးဘာလို့လဲဆိုကိုဆိုခုနပြောတဲ့အတိုင်းပဲကိုရဲ့ soldier တွေကိုမှရှိနေတဲ့စစ်သားတွေကိုဒီလိုမျိုးဆက်ဆံလိုက်လို့ရှင်သူတို့ရဲ့စိတ်ထဲမှာလည်းဒီလိုမျိုးဆက်ဆံဒီလိုမျိုးကြံကြံတန်တန်ရရဆက်ဆက်ဟိုနည်းဆက်ဆံတဲ့ဥစ္စာကဒါ normal လို့ဖြစ်သွားလို့ရှိလို့ရှိရင်ဒီဥစ္စာအများကြီးအရေးဟိုနည်းအများကြီးမားတတ်တာရှိတယ
်မြန်မာစစ်တပ်ရဲ့ရက်ဆက်ကြံကြုံမှုတွေကိုတိုင်းသားဒေသတွေမှာတော့ဆယ်စုနှစ်ချီကြာထထင်ရှားရှားတွေ့မြင်ကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်2019ခုနှစ်တွင်မှာရခိုင်ပြည်နယ်တွင်ထောင်ပေါင်းများစွာသောရိုဟင်ဂျာတွေသက်ပြတ်ခံရမှုဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း 9,500 ဝန်းကျင်ထွက်ပြေးစေခဲ့တဲ့ဖြစ်ရပ်ကလည်းမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုပေါ်လွင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အနည်းငယ်တွင်ကနိုင်ငံတော်ဝန်မှရှိတဲ့ပြည်သူပေါင်းများစွာဟာစစ်တပ်ရဲ့ရက်ဆက်ကြံကြုံမှုတွေကိုမျက်မြင်တွေ့ရှိခဲ့ပြီးဝန်ခံခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ကရာပေါင်းများစွာသောကြေးရွာတွေကိုမိရှုခဲ့ပြီးစစ်ရှောင်စခန်းတွေနဲ့စာသင်ကျောင်းတွေပေါ် လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်။မြန်မာစစ်တပ်ဟာနေအိမ်ပေါင်း 28,000 ခန့်ကိုဖျက်ဆီးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းပြီးအရက်သား 2,300 ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နိုင်ငံရေးအကြီးအကဲများကိုကြီးစောက်ရှောက်ရင်အသင်း AFP ကပြောပါတယ်။အရက်သားတွေပေါ်ရက်ဆက်ကြံ့ကြုံမှုကစစ်သားများစွာပတ်ပြောင်းခဲ့ရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ခဲ့ပါတယ်။စစ်တပ်တွင်မှမတရားဖိနှိပ်မှုနဲ့ဆိုးဝါးသောအခြေအနေတွေအရင်ကတည်းကရှိခဲ့တယ်လို့မကြသေးမီကဘက်ပြောင်းလာသူတွေရဲ့ဖြစ်စဉ်တွေကသက်သေပြနေပါတယ်။ယခုအချိန်မှလည်းဘက်ပေါင်းစုံကတိုက်ပွဲတွေကိုဆင်နွှဲနေရပြီးရှစ်တန်းအခြေအနေတွေကတင်းမာလာကစိတ်သက်သာဆင်းလာတယ်လို့သိရပါတယ်။ဧပြီလအတွင်းဘင်းနောင်ကုန်းဘော်ကတက်စခန်တစ်ခုတွင်ပြိမ့်မိနေပြီးရက်ခါပြက်လက်တာကြုံတွေ့ခဲ့ရတဲ့တပ်သားဇော်ဝင်းထေးကအဲ့အချိန်ကအခြေအနေကိုတို့အတန်ကိုယခုလိုပြောပါတယ်
။အခုကလူအင်အားတွေကင်းချောင်းနေပြီ၊ပိန်ချောင်းနေပြီ။အရက်၂၀မှရေတခါချိုးရတယ်ဆိုအစ်စ်နေနေစင်မဟုတ်ခွေးသားလောက်ပဲရှိတယ်။ခွေးလောက်မှတနေ့တခါရေချိုးနိုင်တယ်။သူ့ဘူးကပြုတ်ဖို့မရှိပဲ။အားရရှိတယ်။ခမဲကငါပြက်နေပြီ
။မကြသေးမီကလေကီကောဝန်းကျင်ကတိုက်ပွဲတွေမှာတက်သားဟင်းစုကအလားတူအတွေ့အကြုံတွေကြုံတွေ့ခဲ့ရပြီးကိုကိုကိုသက်သေးချင်းစိတ်ပေါက်တော့မဟာဗျူဟာတွေကိုမကြင်မနဲ့ပြောဆိုခဲ့ပါတယ
်။ရင်းတော့ဆက်တက်ရတယ်အဲ့လိုမဟုတ်ဘူး။လက်လက်ဆိုင်ရာလိုက်ပုံမဲ့တက်ကတက်၊ဒိတ်ကပုံမဲ့တက်ကတက်၊ဖြီးသွားတဲ့လူနာတို့၊ကြောက်သွားတဲ့ရဲဘော်တို့မြုံမဲ့လူကတက်တက်အဲ့လိုခွဲပေးရတယ်။အခုကကျွန်တော်တို့တေသွင်းတဲ့တီးတံပို့တယ်။ကျွန်တော်တို့မော့ကြည့်ရတဲ့တောင်ကြီးလောက်ကအဲ့အုပ်အုပ်ကကြောက်ထဲကိုဆင်းခိုင်းပြီးတော့အဲ့ဒီသူတွေချခိုင်းတာ။ကျွန်တော်တို့ကစုပ်လည်းမရှိဘူး။အစိုးဆုံးကရိတ်ကအောက်ပတ်မှုမပြောနဲ့ရေတော့ဝောက်မတော့ဘူး
။သူတို့နှစ်ဦးစလုံးကယခုနှစ်အတွင်းမှာပက်ပြောင်းခဲ့တာဖြစ်ပါတယ်။သူရဲ့လှုပ်ဖော်ကင်ဘက်ဟောင်းများစုကလွတ်မြောက်ဖို့လမ်းမမြင်တဲ့ခက်ခဲသောအခြေအနေမှာရောက်ရှိနေတယ်လို့တက်သားဟင်းစိုးကပြောပါတယ
်။အကုန်လုံးကဘလူးမှမတိုက်ချင်တော့ဘူး။အဲကျွန်တော်ပြောတဲ့တောင်းကြောင်းတွေတောင်းတာသူတို့ကျွန်တော်ပြောသလိုအခြေသွင်းလဲပြီမှာဆိုတယ်။နောက်ဆိုရင်လည်းပြီမှာဆိုတယ်။ဒီဘက်ကကကိုလိုရုံးလိုက်လည်းကိုမိသားစုကိုဖိကိုက်မှာဆိုတယ်။အဲ့လိုလူမျိုးတွေပဲ
။တက်မတော်တွင်နှိမ့်ဆက်ညှဉ်းပန်းမှုများနဲ့ပတ်သက်ပြီးတက်မတော်ပြောရေးဆိုခွင့်ရှိသူထံဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့တော့လေအဖြေမရခဲ့ပါဘူးစစ်တပ်အတွင်းစိတ်ဓာတ်ကျဆင်းမှုစွမ်းဆောင်ရည်ညံ့ဖျင်းမှုနဲ့ပတ်သက်လို့ထိတ်တန့်အရာရှိကြီးတွေကစိုးရိမ်နေကြရဲဆိုတာဇွန်လအတွင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပေါက်ကြားလာခဲ့တဲ့မိခွန်းတစ်ခုအရာဖော်ပြနေပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတပ်ဖွဲ့တစ်ဖွဲ့ရဲ့ညံ့ဖျင်းသောတိုက်ခိုက်ရေးစွမ်းရည်နဲ့တတိမရှိမှုနဲ့ပတ်သက်လို့စစ်ဘက်အရာရှိတွေကိုအပြစ်တင်ခဲ့ပြီးကောင်းဆောင်မှုပြဿနာတွေနဲ့ပတ်သက်တယ်လို့ပြောကြားခဲ့ပါတယ်။ဒီမိတ်ကွန်းအရာတက်မတော်ရဲ့ကောင်းဆောင်မှုပြဿနာတွေထိပ်ပိုင်းအစ်စ်မှာစတင်နေပြီဆိုတာပြသနေတာဖြစ်တယ်လို့ဒေါက်တာမင်မီဝင်းဘက်ကပြောပါတယ်
။အဲဒီကြောင့်မို့လို့လေသူ့မှာ leadership characteristic သူ့မှာမရှိဘူး။ right? ဟိုနင်းကောင်းနေရင်တော့ तू ကဗာလဲအမတ်တည်ယူပြီးတော့ဟိုနင်းဗာမကောင်းတဲ့အခါကျတော့သူ့အောက်ကလူတွေကမကောင်းလို့ဆိုပြီးတော့ပြောရင်အဲ့လိုပြောလို့ရှိရင်အဲ့လိုပြောတဲ့ leader တယောက်ကိုဘယ်တော့မှဘသူကနောက်ကလည်းမလိုက်ဘူးနော်အဲ့ဒါကြောင့်မလို့လေအောက်မှာဖက်ပြေးတာတွေသူအမိန်နေလိုက်နာတာမရှိတာတွေဖြစ်နေတာဘာကြောင့်လဲဆိုတော့သူ့မှာက leadership skill မရှိဘူး leadership characteristic တွေမရှိဘူး leadership quality တွေမရှိဘူ
းခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။အောက်တိုဘာလ1ရက်စနေနေ့ညဘက် VOA အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဩစတြေးလျပိုင်နဲ့ Torres ရေလက်ကြားကျွန်းတွေကိုရာသီဥတုပြောင်းလဲမှုဆိုးကျိုးတွေကနေကာကွယ်နိုင်အောင်လို့ဩစတြေးလျအစိုးရကအရေးယူဆောင်ရွက်ခဲ့ခြင်းမရှိတဲ့အတွက်ကျွန်းပေါ်မှာနေထိုင်တဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂလူခွင့်ကော်မတီကစက်တင်ဘာလကုန်ပိုင်းကဆုံးဖြတ်ပါတယ်။ပြက်ကွက်ခဲမှုအတွက် Torres ကျွန်းပေါ်ကကျွန်းသူကျွန်းသားတွေကိုနစ်နာကြေးပေးရမယ်လို့လည်းဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေကိုအရေးယူဆောင်ရွက်ဖို့ပြက်ကွက်ရင်းအစိုးရတွေအပေါ်လူခွင့်ရေးအရာအရေးယူလို့ရပါသလား။ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်မှတဘာဝပတ်ဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့သူတေတီဦးဝင်းမျိုးသူနဲ့ဥတ္တမောင်တန်းကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါရရှင်။
ရာသီဥတုအပြောင်းအလဲအရဖြစ်ပေါ်လာတဲ့တည်ရောက်မှုတွေပေါ်ဩစတြေးလျနိုင်ငံကအရေးမယူမဆောင်ရွက်ခဲ့တဲ့အတွက်နေရင်တိုင်းရင်းသားလူမျိုးတွေထိခိုက်နစ်နာခဲ့ရတာကြောင့်ဩစတြေးလျအစိုးရမှတာဝန်ရှိပါတယ်။သူတို့ရဲ့ကျွန်းအပေါ်ရေးတက်လာမှကိုအကာအကွယ်ပေးနိုင်မဲ့ရေကာတာဒရိုင်းတွေကိုစောက်ဖို့ပြတ်ပွက်ခဲ့တာကြောင့်တော်ရစ်ကျွန်းသူကျွန်းသားတွေရဲ့ယဉ်ကျေးမှုတွေကိုကျင့်သုံးနိုင်ခွင့်လူခွင့်ရေးပေါ်တည်ရောက်မှုရှိခဲ့တယ်။သူတို့အိမ်မိသားစုနဲ့ပုဂ္ဂလိကဘဝပျော်ပျော်ရွှင်ရွှင်နေနိုင်တဲ့လွတ်လပ်ခွင့်ကိုလည်းထိပါခဲ့တယ်လို့ကုလသမဂ္ဂလူ့ပရေးကော်မတီကဆုံးဖြတ်ခဲ့ပါတယ်။ဒီတော့လူတွေရဲ့အသက်ဝင်ဝင်ကြောင်းပိုင်ခွင့်ယဉ်ကျေးမှုနဲ့ရိုးရာအတိုင်းဘဝနေထိုင်ရေးဆိုင်ရာလူ့ခွင့်ရေးကိုစဉ်းစားရမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရာသီဥတုအပြောင်းလဲတွေနဲ့ဆက်ဆက်ဆုံးဖြတ်လာတာတွေ့လာပါတယ်။ဒီနေ့တဘာဝပတ်ဝန်းကျင်နဲ့လူ့ခွင့်ရေးကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အစောတက္ကသိုလ်မှာဘဝပဝိညာဉ်ဆရာသူတည်ပြီဖြစ်နေရောက်ရှိနေတဲ့အဲသူတည်ပြီဆရာဝင်းမျိုးသူဖြစ်ပါတယ်ဆိုတော့ဒီဆုံးဖြတ်ချက်ကဘလောက်များအရေးကြီးလဲဆရာ
ဒီပဝိညာဉ်ကျွန်တော်တို့ပျက်စီးပြုံးတည်တာကို crime against humanity ပေါ့နော်လို့ကျွန်တော်တို့ကဒါလူသားမျိုးနွယ်ပျက်စီးပြုံးတွေ့တာကိုကျူးလွန်နေမှုတစ်ခုအနေနဲ့ဖြစ်တယ်ဆိုတာကိုပထမဆုံး case အနေနဲ့ကျွန်တော်ထင်တယ် human right ကျွန်တော်တို့ဒါ counsel နေပြီးတော့လက်ခံစဉ်းစားပြီးဆုံးဖြတ်လိုက်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုရှုမြင်တယ်ကျွန်တော်2018လောက်ကထင်တယ်နော်ဟိုခုနှစ်တက်ဂရိတ်အတိအကျတော့ကျွန်တော်တခြားမှတ်မိတော့2018လောက်ကစပြီးသူကဒီ environmental crime ကိုလည်း crime against humanity မြောက်တယ်လို့ဒါသူတို့ကနေပြီးတော့တရားဝင်ဒါသူတို့ဆုံးဖြတ်တယ်ပေါ့အဲဆုံးဖြတ်ပြီးရနောက်မှာတော့ပထမဆုံးအနေနဲ့ဒါ global case နေနဲ့ဒီ australia case တက်လာတာပေါ့နော်သူတို့ကတော့ဆိုအောင်လို့ icc တီးတော့သူမတင်ဘူးပေါ့လေပထမ human right council တီးကိုပဲတင်ပြီးတော့ဆုံးဖြတ်ခံလိုက်တယ်ခံလိုက်ပြီးတော့ကသူတို့တက်ဆိုင် nation ကနေပြီးတော့ဒါကိုဆက်ပြီးတော့ရေးယူဆောင်ရမှာဆောင်ရရင်တော့နောက်တစ်ဆင့်သူတို့တက်မှာပေါ့ဗျာနောက်ဆင့်ဆိုတော့ icc တက်တာလေးရှိမယ်ဆိုတော့ဒါကတော့ကျွန်တော်ပတ်ဝန်းကျင်အရေးလှုပ်ရှားတဲ့လူတွေကတော့ကြိုးဆိုကြမယ်ကျိုးဆိုရမယ်ကိစ္စပဲပေါ့နော်ဒါမဲ့လေကဘာမှားတာမျိုးလာတူဖြစ်ဖြစ်တရားဖြစ်ဖြစ်တာတွေလည်းရှိတယ်ဒါမဲ့ဘာမှမမေ့ရမဖြစ်ဖင်းနေပေါ့နော်ဒီလိုပဲပြီးတော့ရည်လဲအများကြီးပဲပေါ့တိုးတော့ခုဩစတြေးလျကနေပြီးတော့ဒီလိုလှုပ်လိုက်တဲ့ကိစ္စကဘယ်လောက်ထိကျွန်တော်တို့ consequences ပေါ့နောက်ဆက်တွဲတွေတွားနိုင်လဲဆိုတော့အခုဘရာဇီးမှာပေါ့နော်ဘရာဇီးမှာကြီးတဲ့ကျွန်တော်တို့ဒီပျက်စီးဒီကျွန်တော်တက်တော်တွေကိုခုတ်ထွင်ပြီးတော့ကျွန်တော်မွေးမြူရေးလုပ်တာတို့နောက်စာပြေးလုပ်ငန်းတွေလုပ်တာတို့ကိစ္စတွေရပါအများကြီးဒါအချက်ပေးခေါင်းလောင်းပြန်ပေးလိုက်လို့ဖြစ်တယ်လို့ကျွန်တော်မြင်ပါဟု
တ်ဒီမူဝါဒဆရာစဉ်းစားတဲ့အခါမှာပေါ့နော်ကျွန်တော်ဒီတဘောပတ်ဝန်းကျင်ဆရာမူဝါဒအပါဝင်ပေါ့နော်လူခွေတောင်းကနေကြည်တာအင်မတန်ကိုဒါနည်းတယ်လို့ကျွန်တော်ထင်ပါတယ်ဘာတွေလုပ်ဖို့လိုမယ်လို့ကိုဝင်းမျိုးသူထင်တယ်
အဓိကကတော့ environmental justice ပေါ့ကျွန်တော်ခေါ်တာပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုကိုအလေးထားပြီးတော့လိုအပ်တဲ့ဥပဒေဆိုင်ရာအကာအကွယ်ပေးမှုတွေကိုကျွန်တော်တို့ကဒါနိုင်ငံတော်အဆင့်မှာလောက်ကဘာအဆင့်မှာတော့ဒါကိုဆောင်ရွက်ဖော်ဆောင်ဖို့လိုတယ်ပေါ့အခုဆောင်ရပြောတဲ့ဒီကဘာအဆင့်ကတော့ကဘာအဆင့်ဒီ environmental justice ပေါ့ပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုတွေကိုဟိုဒါစီမံဆုံးဖြတ်ဖို့အတွက်လိုအပ်တဲ့ဒါဥပဒေဝိုင်းဆိုင်ရာအစီရင်ကိုသူတို့ဆောင်ရွက်ကြတာပေါ့အဲ့တော့အကြမ်းမင်းကတော့ဒီ environmental justice ကိုနိုင်ငံတိုင်းမှာလိုက်လို့ဖို့တော့ဒီလိုအကြမ်းမင်းပြောဆိုဆွေးနွေးတာရှိပါမယ်နိုင်ငံလက်ထုံးစံတိုင်းပေါ့ပတ်ဝန်းကျင်ကိစ္စအများတဲ့နိုင်ငံတိုင်းမှာနောက်ရောက်နေတဲ့ကိစ္စဆိုတော့တိတ်ပြီးတော့မတင်ရှားဘူးပေါ့တိုးတော့ဒီ justice ကိုကမ္ဘာလုံးအဆင့်အနေနဲ့ကျွန်တော်တို့ဖောက်ဆောင်နေတာဖြစ်တယ်တိုးတော့သူကဆောင်းပြောလို့ legal binding တော့မဟုတ်သေးဘူးတော့ volunteer ပေါ့နော်ကျွန်တော်တို့ရဲ့မိမိဆန္ဒသဘောတရားလျောက်ဆောင်ရွက်နေတာဖြစ်တယ်ဆိုတော့တဖြည်းဖြည်းတော့တစ်ဆင့်ချင်းတစ်ဆင့်ချင်းဒါတိုးတက်ဖြစ်ပေါ်လာတဲ့အနေအထားတော့ရှိတယ်။အဲ့တော့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအနေနဲ့ကတော့ဒါကိုဖော်ဆောင်ရမယ် climate justice ကိုဖော်ဆောင်ဖို့အတွက်ဒီလိုတောင်းရင်ခေါ်ရယူမှုတွေကိုလုပ်တယ်ဆိုတာလေးတွေကတော့ဖြစ်လာတယ်ပေါ့။အဲ့တော့ဒါဒီအကုန်လုံးကလည်းဆောင်ပြောတဲ့ data ဆိုင်ရာလူတို့နဲ့ရောက်ခွဲလူဖွဲ့စည်းတွေအားနေပြီးတော့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေအားနေပြီးတော့ပေါ်ပေါက်လာတဲ့အသည့်ပွင့်တွေလို့ပြောလို့ရပါတယ
်။ဆိုတော့ဆရာကဒီအရက်ဘက်အဖွဲ့စည်းတွေအကြောင်းပြောတဲ့အခါကျတော့ဒီအရက်ဘက်အဖွဲ့စည်းတွေဖြစ်ကြတယ်လူခွင့်ရအဖွဲ့တွေနဲ့သဘာဝဆက်ပါဝင်ကြဆိုင်ရာအဖွဲ့စည်းတွေပေါ့ချိတ်ဆက်လောက်ကိုင်းမှုလက်ရှိအခြေအနေကဘယ်လိုရှိလဲလုံလောက်တယ်လို့ထင်သလား
တဘောဝဆိုင်ရာတရားမျှတရေးလူခွင့်အဖွဲ့စည်းတွေကပူပေါင်းဆောင်ရွက်ကြတာကြီးများပါတယ်တူပါသူတက်ဆိုင်ရာ နိုင်ငံလိုက်တော့၎င်းဒါမှမဟုတ်ကျွန်တော်တို့ဒီကမ္ဘာလုံးဆိုင်ရာပေါ့နော်ဒါကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေအနေနဲ့ social mobilization လုပ်တဲ့အရာတွေလည်းအထိုက်အထင်တော့ရှိတယ်လုံလောက်မှုလည်းရှိတယ်လို့တော့အဲကျွန်တော်မြင်ပါတယ်သို့တော့ချို့နေရာတွေမှာတော့ဒါ regional ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအပြင်ကိုကျွန်တော်က regional ပေါ့သူ့ရဲ့data ဆိုင်ရာအုပ်စုလိုက်ပေါ့ data လိုက်လှုပ်ရှားမှုတွေလုပ်ဖို့လည်းလိုတာပေါ့အဲ့မှာတော့အတန်ငယ်အားနေတယ်ဥပမာကျွန်တော်တို့ရှေ့တောင်အာရှဆိုပါတော့နော်အာရှလိုနေရာမျိုးမှာဆိုရင်တော့အတန်ငယ်အားနေတယ်ဒီဘက်ဒီဥရောပတို့ကျွန်တော်လက်တင်အမေရိကတို့ကတော့တအားအားကောင်းတာပေါ့သူတို့ကတော့တအားအားကောင်းတယ်သို့တော့ကျွန်တော်တို့ဘက်မှာတော့ဒီဒါလေးတွေကအားနေနေသေးတယ်လို့ကျွန်တော်မြင်တယ
်မြန်မာအရက်ဘက်အဖွဲ့အစည်းတွေအနေနဲ့ဆိုရင်တော့ဆရာဘယ်လိုထင်လဲဥပပေါင်းဆောင်ရွက်မှုရုပ်ရှားမှု
မြန်မာရက်ဘက်အဖွဲ့အစည်းတွေအနေနဲ့ဆိုရင်တော့အဓိကရေးကြည့်ရဲလှုပ်ရှားမှုကြီးပေါ့ environment justice movement ကြီးတုံးမှုဖြစ်သွားတယ်လို့ပြောလို့ရတယ်ပေါ့နံပါတ်1ချက်ကအားလုံးတည်တိုင်းမြစ်ဆုံပေါ့နော်ဒါမြစ်ဆုံဖြစ်တယ်ဆိုတာဒီပါဝင်ရင်တမားတယ်ပေါ့တင်မကဘူးလူခွင့်ရေးတမားတွေပါပူပေါင်းပြီးတော့เนาะဒါဆောင်ရွက်လှုပ်ရှားခဲ့တဲ့လှုပ်ရှားမှုတခုဖြစ်တယ
်အစားပြီးတမားတွေကြီးတောင်ပါပါတယ်အဲ့ဒီလှုပ်ရှားမှုမှာတော့တော်တော်အပြန့်အနှံ့ဖြစ်တယ်လို့ပြောရမှာပေါ့เน
าะပါတယ်နောက်တစ်ခုကဟိုဒီကြောင်ဝီသေးဆိုင်ရာကျွန်တော်လှုပ်ရှားမှုပေါ့เนาะဒါနိုင်ငံတော်အနေနဲ့8000မီဂါဝတ်ဆိုတော့ဒါမီဂါဝတ်8000လောက်ရှိတယ်ကြောင်ဝီသေးဆေးရုံနေဆောက်ဖို့စီမံကြီးချထားတယ်ဒါနိုင်ငံတကာကနေပြီးတော့ရင်းနှီးမြှုပ်နှံမဲ့လူတွေရှိတယ်ဒီစီစဉ်နေရလဲဆောင်းပြောလို့ကြောင်ဝီသေးကမ်ပိန်းတွေကြောင်းရပ်တန့်သွားတာပဲဒီအခုဆိုရင်ရှေ့ဆက်ဖို့ဘလို့မှဖြစ်နိုင်ဘူးဆိုတာအဲ့တော့တတိယကတော့ land ပေါ့ land right ဆိုတာလဲကျွန်တော်တို့ကဒါလူခွင့်ကြီးပဲလေအဲခင်ဗျားကျွန်တော်တို့လူခွင့်ကြီးမဟုတ်ဘူးအရင်ဆုံးကိုရဲ့ကျွန်တော်တို့ဆောင်းပြောတဲ့တန်ငါးဇာတာတွေကိုလှမ်းမီစွာယူပြီးတော့မိမိရဲ့ဆောက်ရည်နေဖူလုံကြီးအတွက်ကိုဆောင်ရွက်နိုင်ခွင့်ဆိုတာကိုကျွန်တော်ပင်မလူခွင့်ကြီးဖြစ်နေတာဟုတ်ဒီထဲမှာတင်ဆောင်းပြောတဲ့ဒီမြေယာခွင့်ကြီးတွေဆုံရှုံနေတော့ဌာနီတိုင်းရင်းသားတွေရဲ့ယောဂာရင်ကျင်းမှုဒလိတွေပါဆုံရှုံနေဘာလို့လဲဆိုတော့ဒီမြေသုံးချမှုနဲ့ယောဂာရင်ကျင်းမှုဒလိတွေကလည်းကိုဆက်နွယ်နေတာဆက်နွယ်တယ်ကဒါတွေဆုံရှုံနေဆိုပြီးတော့လှုပ်ရှားမှုတွေလည်းအကြီးအကျယ်ဖြစ်ခဲ့တယ်ဟုတ်အဲ့တော့တိုင်းတာတစ်ခုတည်းတော့အောင်မြင်တယ်သူတော့အပြည့်ဝတော့မအောင်မြင်ခဲ့ဘူးပေါ့တော်တော်တင်းထားတဲ့ဧကပေါင်း5တန်းလောက်ရှိတဲ့အထက်မှာ1တန်းလောက်ထိရတော့ဒါဒိတ်ခံတဲ့လူတွေကိုပြန်ပေးနိုင်လိုက်တဲ့အဆင့်တော့ဖြစ်တယ်ဆိုတော့ဒီ3ခုကတော့ဆောင်းပြောလို့ဒါမြန်မာယူမာစတိမယ်ဆိုရင်လည်းဒါထင်ရှားတဲ့တာကားလို့ပူပေါင်းဆောင်ရွက်တဲ့တာကားလို့ဟိုကျွန်တော်ပြောလို့ရပါတယ
်ဒါနဲ့ဆက်နွယ်ပြီးတော့ကျွန်တော် modify ဝင်ကြီးပြောတာကိုလည်းတတိယပါပဲ modify ဝင်ကြီးကအခုလို့ပြောခဲ့ပူပါတယ
် The problem is not the lack of technology the problem is not the lack of finance the problem is the lack of political will
ပြဿနာကနည်းပညာမရှိတာမဟုတ်ပါဘူးဘာသာငွေကြေးမရှိတာမဟုတ်ပါဘူးနိုင်ငံရေးစိတ်ဆန္ဒမရှိတာပါဒီကိစ္စကိုရဲရဲဝံ့ဝံ့အဆုံးဖြတ်ပေးနိုင်တဲ့နိုင်ငံရေးကောင်းဆောင်တွေလိုနေတယ်လို့ကျွန်မချင်ပါတယ
်ဒါကြောင့်ဆရာကြီးနောက်ဆုံးမေးခွန်းအဲမေးချင်ပါတယ်2017ခုနှစ်ကတည်းကမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့ကြတဲ့အစိုးရတွေရဲ့နိုင်ငံရေးစိတ်ဆန္ဒအထူးသဖြင့်တဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအဆက်ဆက်နော်အဲ့ဒီကဏ္ဍမှာဆရာဘယ်လိုတွေ့ကြုံရပါလဲဆရာဘလိုသုံးသပ်ပါမယ
်ဆောင်းပြောလို့ပေါ့နော်ဒါဒီမိုကရေစီပြုပြင်ပြောင်းလဲစတဲ့အတွက်ဆောင်းလို့လွတ်လပ်ဆန်ဆန္ဒပေါ်ထုတ်ခွင့်တို့တင်ပြခွင့်တို့စီတန်းလက်လက်ခွင့်တို့စုဖွဲ့ခွင့်တွေအရောတိုင်းတာတစ်ခုထိတော့ဖြစ်တယ်သို့တော်လည်းပဲပို့ပြီးတော့ထိရောက်အောင်နိုင်ငံတော်အဆင့်အနေနဲ့ဆောင်းပြောလို့ပေါ့နော်ဒီပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုကိုတကယ်ကို institutionalize လုပ်ဖို့အတွက်မှာအများကြီးနှောင့်နှေးရယ်ကျွန်တော်တို့ဆောင်းပြောလို့ပေါ့နော်အော်လူအခြေတည်ရှိတယ်ဥပမာဆိုရင်ပတ်ဝန်းကျင်ကြီးကဥပဒေထွက်လာတယ်သူနဲ့ဆက်ဆက်တဲ့မြေယာတို့တစ်တော်တို့အရှိတဲ့ကျွန်တော်တို့ဥပဒေထွက်ပြီမယ်ဒီအချက်လက်တွေကိုပါသွားအောင်ဥပဒေဆိုင်ရာခိုင်မာဖြစ်အောင်လို့မဆောင်ရနိုင်ခဲ့ဘူးပေါ့နော်မဆောင်ရနိုင်ခဲ့ဘူးအဲ့ဒါကကျွန်တော်တို့ရဲ့အဓိကအားနေခဲ့တဲ့ချက်ဖြစ်တယ်အဲ့တော့လွတ်လပ်စွာလှုပ်ရှားခွင့်တော့ရှိခဲ့တယ်လွတ်လပ်စွာဖော်ထုတ်ခွင့်တော့ရှိခဲ့တယ်အဲ့တော့ဥပဒေပိုင်းဆိုင်ရာမခိုင်လို့ဘူးမခိုင်လို့တော့ဘာဖြစ်လဲဆိုတော့ပိုအရေးကြီးတဲ့ good governance ပေါ့နော်ကောင်းမွန်တဲ့စီမံအုပ်ချုပ်တဲ့အာကိုနိုင်ငံတော်အဆင့်ကနေပြီးတော့ကျွန်တော်တို့အောက်ခြေဟိုရကြေးအထိကိုစင်ငယ်စင်ငယ်မတီဆောက်နိုင်ဘူးပေါ့ဘာလို့လဲဆိုတော့ဒီပတ်ဝန်းကျင်အရေးတွေကဆောင်းအောင်ပြောတကယ်တမ်းတော့ပြောရရင် political choice ပေါ့နိုင်ငံရေးရွေးချယ်မှုလုပ်ရတဲ့လုပ်ငန်းစဉ်ပဲဒီလိုလုပ်ရတဲ့လုပ်ငန်းစဉ်မှာကျွန်တော်လူလူကိုယ်တိုင်ကလို့ပါဝင်လာဖို့လိုတယ်အဲ့ဒါကကျွန်တော်က space တစ်ခုကိုပေးမှာ platform တစ်ခုကိုပေးမှာဒီ platform ပေးဖို့ဆိုတာဥပဒေကြမ်းရာခိုင်မာမှာရှိမှာဒါလည်းတရားဝင်ပါနာမယ်တရားဝင်ပြောနိုင်မယ်တင်ပြလာတဲ့ချက်တွေကိုလည်းတရားဝင်ရကျွန်တော်တို့ဒါဆောင်ရွက်နိုင်မယ်ဟိုအလေးထည့်ပြီးတော့နောက်ဆုံး decision ပေါ့ final decision လုပ်တဲ့ခါမှာစဉ်းစားနိုင်မယ်နေသားရှိမယ်အမှန်တရားထင်ရှားတဲ့ဥပဒေကပြောရရင် EI လို့ပြောများရတာပေါ့ဗျာ တော့ EIA မှာလာပဲစီမံကိန်း project ကြီးတွေလောက်လို့ EIA လောက်အောင်မယ်ဘုံရင်ထိခိုက်မှုစမ်းစစ်မယ်လို့ပြောတယ်အဲ့တော့အဲ့ဒီမှာရှိတဲ့ procedure ရအဆောင်အောင်ပြောလို့ပေါ့နော်ဒီလူတို့ရဲ့လူတို့တွေနဲ့ကျွန်တော်တို့က public consultation လောက်အောင်မယ်လူတို့နဲ့အနည်းဆုံးတွေ့ဆုံပြီးတော့တင်ပြရေးကြံ့ညာနေယူရမယ်လို့ပြောတော်လည်းပဲအနည်းဆုံး၃ချိန်ပေါ့ဗျာသူရဲ့ procedure ရပေါ့တိုးတော်လည်းပဲလူတို့တင်ပြတဲ့အချက်ကိုဘယ်လိုနောက်ဆုံးဆုံးဖြတ်ချက်မှာထည့်သွင်းစဉ်းစားမယ်ဆိုတဲ့အချက်ကခိုင်ခိုင်မာမာမရှိဘူးပေါ့နော်မရှိတဲ့အခါကျတော့ဒီလူတုတွေ့ဆုံဝင်အာ good intention ကောင်းတဲ့အဲစိတ်နေစိတ်သဘောထားနဲ့ထည့်လိုက်တော့လည်းပဲတိုးတော်လည်းတကယ်လက်တွေ့ကောင်းတဲ့ဖော်တဲ့အခါကျတော့နှစ်မျိုးဖြစ်သွားတယ်ပေါ့ဒီ investment ကိုလိုလားတဲ့အုပ်စုတွေကဒီဟာကိုအသုံးချပြီးတော့သူတို့ထောက်ခံတဲ့ပွဲတွေလုပ်တာရှိသလိုအစိုးရကိုအမြဲတမ်းဆောင်းလို့အမြင်ဆောင်ပြီးအမြဲတမ်းတိုက်ခိုက်နေတဲ့အုပ်စုတွေကလည်းand the government platform နေနဲ့တုံးချပြီးတော့ and the investment နေနဲ့တုံးတော့ politics side တိတ်ဖြစ်သွားတော့သူဖြစ်ဖြစ်ဖြစ်တိုက်တဲ့ဒီ platform သူကဆုံးဖြတ်နိုင်တဲ့အချက်ဟောဆောင်ပြောလို့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်ပြောလို့ပေါ့နော်ရွေးချယ်နိုင်တဲ့ဟာကြီးအများကြီးပျောက်ဆုံးသွားတယ်အဓိကကတော့ဆောင်ပြောရတဲ့ဒါကျွန်တော်တို့ကိုကျွန်တော်တို့ပတ်သက်သူပတ်ဆိုင်သူအကုန်လုံးရဲ့ဆောင်ပြောလို့ပေါ့နော်ဒီကြောင်းရံနဲ့ပတ်သက်ပြီးတော့အတိမြင်မှုနားလည်မှုကျွမ်းကျင်မှုအားနည်းတာလည်းပါတယ်ဥပဒေဆိုင်ရာကျောင်းအောင်ပြောလို့မထည့်သွင်းနိုင်တာလည်းပါတယ်။ဘာလို့လဲဆိုတော့နိုင်ငံရေးအာတီတအနေနဲ့ကလည်းဒီပုံမှာတိတ်ပြီးတော့မရှင်ဘူး။ကျွန်တော်ပဝင်းကျင်ကိုသာထည့်ပြောလာတယ်။စီးပွားရေးတော့ကောင်းအောင်လုပ်ရမယ်ဆိုတဲ့ဟာကိုပဲဘယ်နိုင်ငံရေးပါတီကတက်လာဒါကိုပဲသူတို့ကအဓိကဦးစားပေးတာဖြစ်တဲ့အတွက်ဒီလိုကျွန်တော်တို့နှိုင်းချိန်ပြီးတော့နော်ချင်းချိန်ပြီးတော့ရွေးချယ်ရမယ်လုပ်ငန်းတွေကအမကောင်းဘူးပေါ့နော်။အဲ့တော့အဲ့လိုမျိုးဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်။ Okay နော်
ဟုတ်ကဲ့ကျေးဇူးပါကိုဝင်းမျိုးသူရေ
ဟုတ်ကဲ့ဟုတ်ကဲ့
အခုကျွန်တော်တို့တွင်နေသင်ပြသွားခဲ့လူကတော့ Astro Tech တို့မှာတဘာဝပဝင်းကျင်ဆရာသူတည်ပြီးဖြစ်တဲ့ရောက်ရှိနေတဲ့ကိုဝင်းမျိုးသူဖြစ်ပါတယ်ကျွန်တော်တမန
်ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြန်ကဘာအစီအစဉ်ဖြစ်ပါတယ်ရှင်VOA မြန်မာရဲ့စနေနေ့ညဘက်ပတ်စဉ်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီသတင်းပတ်ထဲမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးပြီးတော့တင်ပြပေးပါဦးမယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွေရေးကောင်စီမှလူခွေရေးဆရာမဟာမင်းကြီးကစိုးလာနေတဲ့မြန်မာပြည်သူတွေရဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်။လက်ရက်ကုန်ပြစ်ခတ်မှုစစ်ရာဇဝဲမှုမြောက်မမြောက်ဆိုတာကို WIWM ကစုံစမ်းနေပါတယ်။မြန်မာစစ်တပ်ကိုလက်နက်ပိတ်ပင်မှုထိရောက်အောင်လို့အမေရိကန်ကနီလန်းရှာနေပါတယ်ဒီလိုမျိုးထိတ်တန့်ရောက်ခဲ့တဲ့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလော်နဲ့ကိုစံကျော်တို့ကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်ပြီးလူအခွင့်ရေးဆိုင်ရာယာယီကုလမဟာမင်းကြီးနာဒာအယ်နာရှစ်ကကုလသမဂ္ဂလူအခွင့်ရေးကောင်စီကိုစက်တင်ဘာ26ရက်နေ့ကတင်သွင်းတဲ့အစီအခံစာမှာအခုနှစ်ဇွန်လကဆက်လို့မြန်မာပြည်သူတို့ရဲ့ဆင်းရဲဒုက္ခအကြောက်တရားနဲ့လုံခြုံရေးအခြေအနေတွေဟာဆိုးဝါးဆိုးရွားလာခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဆိုးဝါးလာတဲ့အစီအခြေအနေတွေပြောင်းလဲနိုင်ရင်အတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီးငြိမ်းချမ်းရေးဒီမိုကရေစီနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေဆောင်ဖို့လိုအပ်တယ်လို့လည်းတင်ပြခဲ့ပါတယ်။မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတတ်ခတ်ရုံနဲ့မကပဲအတိုက်ခံတွေကိုအထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတတ်ခတ်နေတယ်လို့ Nadal El Nashif ကလူခွင့်ရေးကွန်ဖရင့်ရှင်းမောက်ထွက်ဆိုခဲ့ပါတယ်။စကိုင်းတိုင်းမကွေတိုင်းကချင်ကယားကရင်ရခိုင်နဲ့ရှမ်းပြည်နယ်စတဲ့ဒေသတွေမှာဖြစ်နေတဲ့ပဋိပက္ခတွေအတွင်းမြန်မာစစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေပြီးတော့စာတင်ကျောင်းနဲ့အရက်ပတ်ဆိုင်ရာအဆောက်အဦပေါင်း 3,000 လောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့လည်းတင်ပြသွားပါတယ်။စက်တင်ဘာ16ရက်နေ့ကအနည်းဆုံးကလေးငယ်6ဦးသေဆုံးပြီးတော့17ဦးထိခိုက်ဒဏ်ရာရခဲ့တဲ့မျက်မြင်တပ်သေးတွေရဲ့ထွက်ဆိုချက်တွေကိုပါကိုးကားပြီးစစ်ကောင်စီရဲ့ကြမ်းကြုတ်ရဆက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယာယီမဟာမင်းကြီးကတင်ပြခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးကလေးငယ်188ဦးအပါဝင်လူပေါင်း2300ကျော်တပ်ဖြတ်ခံခဲ့ရပြီးတော့တပေါင်းခွဲကျော်ဖမ်းဆီးခံခဲ့ရတာမှာအခုချိန်ထိထိမ့်သိမ်းခံရတဲ့သူက12000ကျော်ရှိနေသေးတာကိုလည်းတင်ပြသွားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေပြန်လဲကောင်းမွန်လာရေးတန်တမာရေးနည်းလမ်းအရာဆောင်ရွက်မှုတွေဟာခုချိန်ထိအောင်မြင်မှုမရနိုင်သေးတာကိုလည်းထောက်ပြခဲ့တဲ့အပြင်မြန်မာပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေဒေသရင်းဩဇာတက်ရောက်တဲ့သူတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရဲ့ပဋိပက္ခပြည်လဲရေးအတွက်စူးစမ်းဆောင်ရွက်တင်ကြောင်းနာဒာအယ်နာရှစ်ကအကြံပြုတင်ပြသွားပါတယ်
စကိုင်းတိုင်းဒီဘဲရင်မြို့နယ်တွေကလက်ရက်ကုန်ကြေးဝါကစတင်ကြောင်းကိုစက်တင်ဘာ16ရက်နေ့တိုက်ခိုက်ခဲ့တဲ့ကိစ္စမှာရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိမရှိအထောက်အတားတွေစုဆောင်းနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ IIMM ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းကလေးငယ်အများအပြားအပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်။လက်ရကုံကြီးရွာကဘုံတော်ကြီးကျောင်းအတွင်ဖွင့်ထားတဲ့စာတင်ကျောင်းတစ်ခုကိုမြမစစ်တပ်ကရဟန့်ရင်နဲ့လေကျောင်းကအရင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ခြေလျင်တပ်ဖွဲ့တွေကနောက်ဆက်တွဲနာရီအတန်ကြာတိုက်ခိုက်ခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အရက်သားပြည်သူတွေပေါ်လက်နက်နဲ့ပစ်ခတ်တိုက်ခိုက်မှုကိုနိုင်ငံတကာဥပဒေအရတားမြစ်ထားပြီးအဲ့ဒီတားမြစ်ချက်ကိုချိုးပေါက်ကျူးလွန်ခဲ့ရင်စစ်ရာဇဝတ်မှုမြောက်စေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီတိုက်ခိုက်မှုဟာရဲသားတွေကိုပစ်မှတ်ထားတာမဟုတ်ပဲအဲ့ဒီမှာပုံအောင်နေတယ်လို့ယူဆရတဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေကိုတိုက်ခိုက်ခြင်းဖြစ်တယ်လို့ပြောထားပါတယ်ဒီလိုတိုက်ခိုက်လို့ရဲသားတွေထိခိုက်ပီးကျင်နိုင်တဲ့အလားအလာရှိမယ်ဆိုရင်ဒီလိုစစ်စင်ရေးမျိုးမလုပ်ဖို့နိုင်ငံတကာဥပဒေအရတားမြစ်ထားတာကို IIMM အဖွဲ့ကထောက်ပြပါတယ်အရက်သားတွေရှိတဲ့နေရာကိုစစ်စင်ရေးဆင်နွှဲတော့မယ်စစ်ဦးစီးတူအနေနဲ့အရက်သားထိခိုက်တေဆုံးမှုမရှိစေရအောင်ဗတ်ပေါင်းစုံကစင်ကျင်တွက်ချက်တာတကယ်လို့အရက်သားတေဆုံးမှုများပြားနိုင်မယ်ဆိုရင်အဲ့ဒီစစ်စင်ရေးကိုပယ်ဖျက်တာမျိုးလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့စစ်စင်ရေးနဲ့ပတ်သက်လို့နိုင်ငံတကာထုတ်ပြန်ထားတဲ့တားမြစ်ချက်တွေကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်တကယ်လို့အရက်သားတေဆုံးမှုများနိုင်ကြောင်းသိရှိထားပါလျက်နဲ့အထက်ကပေးတဲ့အမိန့်တိုင်းလိုက်နာပြီးတိုက်ခိုက်တဲ့စစ်ဦးစီးမှုစစ်သားနဲ့လေယာဉ်မှုတို့ဟာရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ IIMM ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်စကိုင်းတိုင်းဒဇယ်မြို့နယ်ထက်ကကျေးရွာတွေကိုဒေသခံပြည်သူကကိုရေး PDF နဲ့တခြားလက်နက်ကိုင်အဖွဲ့တွေခုလုံနေတယ်ဆိုပြီးကျေးရွာတွေကိုစစ်တပ်ဘက်ကရှင်းလင်းနေတာမှာစက်တင်ဘာ16ရက်နောက်ပိုင်းကျေးရွာ23ရွာကနေအိမ်ပေါင်း800ကျော်မိရှုဖျက်ဆီးခံခဲ့ရတယ်လို့ဒဇယ်ဒေသခံကကိုရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ
်အဲကျေးရွာကတော့ဟိုမိရှုကဒီနေရောပေါင်းရင်တော့23ရွာဖြစ်သွားပြီအဲ့ထဲမှာမှာမိရှုခရရဲ့အင်ဂျီအရ800ကျော်သွားပြီပေါ့နိုင်ဝဲမရှိလဲသူကတော့မိရှုရသူကတရောင်တရောင်တော့ဝင်းနေရွာတိုင်းကိုရှို့နေတာစေဝေးဆောင်နေရတော့လောလောဆယ်ရွာတွေမိရှုခရတဲ့သူတွေကတော့အဲ့ဒီတချို့တော့တဲ့တွေမှာတဲထိုးပြီးနေကြရရှိလောလောဆယ်ကတော့ဟုတ်တယ်အကူကြီးကတော့လိုအပ်တယ်ဗျအာရာဇီဥရုကလည်းခြေနေရဟိုဖြစ်နေရဆိုတော့အာခြေနေကပေါ့နော်ဒီတက်ကြီးရွယ်မှုတွေလူမမာတွေဆိုရင်ဟိုဒုက္ခရောက်တယ်ပေါ့နော်ဟိုနည်းနည်းကျမကြီးမကောင်းတာတွေပါလေရှိရပေါ့စေဝါနဲ့စားတော့ဖို့ပေါ့နော်ရိတ်ခါတော့ဟိုဖြစ်တယ်ဗျအေးခက်ခဲရှိတယ်
ရွာရီမီလောင်စီရင်တင်မာမှုတွေရှိနေတဲ့ကြားဘေးလို့ရထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေလည်းတနည်းတခြားပုံများလာနေပါတယ်ဒေသခံကကွေတပ်ဖွဲ့တာဝန်ရှိသူတို့ကတော့အခုကောက်ယူထားတဲ့စီရင်ဟာစက်တင်ဘာလနောက်ဆုံးနှစ်ပတ်အတွင်းမီးလောင်တဲ့အိုးအိမ်တွေရဲ့စီရင်ဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကျေးရွာတချို့ကနေအိမ်တွေလည်းမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်73ရက်အတွင်းအိမ်ခြေ800ကျော်မီးရှို့ခံရတယ်ဆိုတဲ့စီရင်ဟာဒေသခံတွေနဲ့ကကွေရဲ့အဖွဲ့တွေကောက်ယူထားတဲ့စီရင်ဖြစ်ပြီးဒါနဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်ပါဘူးစစ်ကောင်စီဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုအတည်ပြုပေမဲ့အရသာနေအိမ်တွေကိုစစ်တပ်ကမိရှို့ဖျက်ဆီးတာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ဒေသခံတွေကတော့သူတို့အိမ်တွေကိုစစ်သားတွေမိရှို့တာလို့အခိုင်အမာပြောကြပါတယ်။ဒေသခံကျွော်နေအိမ်တွေမိလောင်တာအကြံဖက်မှုတွေနဲ့ပတ်သက်လို့လဲမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆစ်ဆွဲပြောဆိုနေဆဲဖြစ်ပါတယ
်။မြန်မာစစ်တပ်အတွက်လက်နက်အယောင်းဝယ်ပိတ်ပင်ရေးကိုပိုမိုထိရောက်အောင်လှုံ့ဆော်ဖို့စဉ်းစားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒန်ခတ်အရေးယူမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲ James O'Brien ကစက်တင်ဘာလ28ရက်နေ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်လာတာတစ်နှစ်ခွဲကျော်ကြာလာပြီဖြစ်ပြီးစစ်ကောင်စီကလက်နက်တွေဝယ်နေတဲ့အမေရိကန်ဒေါ်လာတွေထက်မရနိုင်အောင်နှီးမျိုးစုံနဲ့တားဆီးပေးဖို့တက်ကြွလှုပ်ရှားသူတွေကအမေရိကန်အစိုးရကိုတောင်းဆိုနေကြတယ်လို့အမေရိကန်လွှတ်တော်အမတ်တွေကလည်းပါဝင်တောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်ကဘာလုံးဆိုင်ရာလက်နက်ရောင်းဝယ်မှုတာမြင့်ချက်ကိုထုတ်ပြန်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကဘာတလွားအဖွဲ့စည်းပေါင်း200ကျော်ကမေလထဲမှာတောင်းဆိုခဲ့ကြပြီးမြန်မာစစ်တပ်ကိုလက်နက်ခဲယမ်းမိကြောင်းနဲ့တခြားစစ်လက်နက်ပစ္စည်းတွေရောင်းချတာလွှဲပြောင်းပေးအပ်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲဆက်လက်ပိတ်ပင်တာမြင့်ဖို့တန်တိတ်တန်ချမှန်ကြောင်း G7 စက်မှုထိပ်သီး9နိုင်ကနိုင်ငံသားရေးဝင်ကြီးတွေရဲ့မေလအစည်းအဝေးကျင်းပတော့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်
အမေရိကန်ရောက်မြန်မာနိုင်ငံသားတွေကို TPS ရရှိအခအကွက်ပြီးအစီအစဉ်နဲ့နေထိုင်ခွင့်ပြုထားတာကိုနောက်ထပ်တစ်နှစ်ခွဲတက်တန်းတိုးလိုက်ပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးတော့အမေရိကန်နိုင်ငံကိုရောက်နေတဲ့သူတွေကို2023ခုနှစ်မေလမှာပဲရရှိအခအကွက်ပြီးအစီအစဉ်နဲ့စတင်နေထိုင်ခွင့်ပြုခဲ့တာပါ။စစ်အာဏာသိမ်းမှုအုံကြွမှုတွေနဲ့အယက်သားတွေအပေါ်စစ်တပ်ရဲ့ရက်စက်တဲ့အကြမ်းဖက်လုပ်ရတွေကြောင့်မြန်မာပြည်သူတွေထုတ်ခပေါင်းစုံနဲ့ဆက်လက်ရင်ဆိုင်နေကြပြီးလူသားချင်းစာနာမှုအခြေအနေတွေပုံမိုဆိုးဝါးလာနေကြောင်းလည်းအမိမြေလုံခြုံရေးဝန်ကြီးဟာလက်ဇန်ဒရိုမာယိုကတ်စ်ကယာယီနေတိုင်းခွင့်တက်တန်းတိုးကြောင်းစက်တင်ဘာ26ရက်နေ့ထုတ်ကြေညာချက်မှဖော်ပြထားပါတယ်။အဲ့ဒီကြေညာချက်အရ2024ခုနှစ်မေလအထိအမေရိကန်ရောက်မြန်မာနိုင်ငံသားခန့်မှန်းခြေ960လောက်တရားဝင်နေထိုင်ခွင့်ဆက်လက်ရရှိနေမှာဖြစ်ပြီးတော့မြန်မာနိုင်ငံသား2300လောက်ဟာလည်းယာယီအကာအကွယ်ပေးနေထိုင်ခွင့်အစီအစဉ်ကိုခန်းစားခွင့်ရနိုင်မှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးမူဝါဒရေးရာဌာနရဲ့အချက်အလက်တွေအရ2019ခုနှစ်မှာမြန်မာနိုင်ငံကနေအမေရိကန်ကိုရွှေ့ပြောင်းလာသူသသိန်းခွဲလောက်ရှိပါတယ်။အဲ့ဒီအထဲမှာအများစုကတော့လူဦးရေ 9,000 လောက်ရှိတဲ့အင်ဒီယားနာပြည်နယ်မှာဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်လော့စ်အင်ဂျလိစ်မှာတော့ 9,600 မင်နီဆိုတာပြည်နယ်မှာ 6,800 ဝန်းကျင်ရှိပါတယ်။တဘာဝကပ်ဘေးကြောင့်ပဲဖြစ်ဖြစ်အခြားဘေးအန္တရာယ်တစ်ခုကြောင့်ပဲဖြစ်ဖြစ်နေရာရင်းနိုင်ငံကိုမပြောင်းနိုင်တဲ့သူတွေကိုယာယီအကအကွယ်ပေးနေထိုင်ခွင့်ပြုတဲ့ TPS အစီအစဉ်ကိုတော့ American Congress လွှတ်တော်က1990ပြည်နယ်ကလေးကဖန်တီးထားတာလည်းဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သူ့အဆိုအရလက်ထက်ဗန်နားရေးဝန်ကြီး3ဦးအပြင်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထားနေတို့ကိုထောင်ဒဏ်3နှစ်စီအသီးသီးပြစ်ဒဏ်ချမှတ်လိုက်တာဟာအရက်သားအဆိုအရကိုတရားမှမကြံရအောင်အပီးသက်ချိန်မုံဖို့စစ်ကောင်စီဘက်ကအစီအစဉ်ချလှုံ့ဆော်တာဖြစ်တယ်လို့ AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကပြောပါတယ်အခုလိုပြစ်ဒဏ်တွေချလိုက်တဲ့စက်တင်ဘာ29ရက်နေ့မှာပဲဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝမ်ကလည်းရှောင်းတာနယ်ကိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်ကန့်ကွက်လိုက်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ရှောင်းတာနယ်ရဲ့ laptop ကွန်ပျူတာထဲမှာတွေ့ရတဲ့စာရွက်စာတမ်းတွေနိုင်ငံတော်လှုပ်ရွက်ချက်အဥပဒေကိုချိုးပေါက်တယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတာနယ်အပါအဝင် NLD ဝန်ကြီး3ဦးကိုအမှုတွေတရေတဲ့တရားစွဲခဲ့တာပါ။ပါမောက်ခတာနယ်ကိုတကားပိတ်မှုဆင်ခဲ့တာဖြစ်ပြီးဩစတြေးလျတန်ယုံယာယီတာဝန်ခံနဲ့ကောင်စစ်ဝင်တွေအနေနဲ့ပြစ်ဒဏ်ချမဲ့ကြားနာပွဲကိုတွားရောက်နိုင်ဖို့အစွမ်းကုန်ကြိုးစားခဲ့တာဟာလည်းငင်းဆန်ခံခဲ့ရတယ်လို့နိုင်ငံသားရေးဝန်ကြီးဝန်ကပြောပါတယ်။ပါမောက်ခတာနယ်မတရားဖမ်းဆီးခံရတဲ့19လကျော်ကာလတစ်လျှောက်လုံးသူ့ပေါ်ဆွဲချက်တွေကိုဩစတြေးလျအစိုးရကတဆိုင်မမက်ပယ်ခဲ့တယ်လို့သူလွတ်မြောက်လာပြီးဩစတြေးလျနိုင်ငံပြန်လာနိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အမှုပေါင်း20နီးပါးနဲ့တရားစွဲခံရတဲ့ဒေါ်အောင်ဆန်းစုကြည်လည်းနိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုစွဲချက်တွေနဲ့ထောင်ဒဏ်3နှစ်ထပ်မံချခံရတာဖြစ်ပါတယ်။အရင်ချမှတ်ခံထားရတဲ့ထောင်ဒဏ်စီရင်ချက်တွေနဲ့ပေါင်းရင်လောလောဆယ်ထောင်ဒဏ်အနှစ်23နှစ်ရှိနေပါတယ်။လက်ရှိမှာလည်းဒေါ်အောင်ဆန်းစုကြည်ဟာအမှုပေါင်း9မှုကိုဆက်လက်ရင်ဆိုင်နေရပါတယ်ခင်ဗျာ။
နန်းလောင်တဲ့ကိုစံကျော်တို့ကတပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ပြခဲ့တာပါရှင်။အခုတစ်ဆက်ထဲမှာပဲဒီသတင်းပတ်ထဲထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတချို့ကိုလည်းတင်ပြပေးပါဦးမယ်။ယူကရိန်းနယ်မြေ၄ခုကိုရုရှားတို့သိမ်းယူပြီးတော့ဒီရုရှားပြည်တော်စုတွေကိုသွတ်သွင်းခဲ့ပါတယ်။ EM မုန်တိုင်းဒဏ်ကိုအမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဆူဆူဝါဝါခံခဲ့ရပါတယ်။ကမ္ဘာကိုဝင်တိုက်နိုင်တဲ့အုတ်ကာပြန်ခဲကြီးတွေကိုလက်လွှဲနိုင်အောင်လို့ NASA ကစမ်းသပ်ခဲ့ပါတယ်။ဒီလိုမျိုးဒီတပတ်အတွင်းနိုင်ငံတကာသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုအောင်အောင်တို့တင်ပြထားပါတယ်ရှင်။
ယူကရိန်းနိုင်ငံအတွင်းမှာပြီးခဲ့တဲ့သတင်းပတ်ထဲဆန္ဒခံယူပွဲကျင်းပခဲ့တဲ့ဒေသ၄ခုကိုရုရှားပိုင်နဲ့နေငင်အဖြစ်နဲ့တင်းသွင်းလိုက်တဲ့အကြောင်းအခမ်းအနားကိုစက်တင်ဘာလ30ရက်နေ့မှာတရားဝင်ကျင်းပသွားခဲ့ပါသည်။ယူကရိန်းအရှေ့နဲ့တောင်ပိုင်းကဒေသတွေကိုရုရှားပိုင်ဖြင့်တင်းပိုက်လိုက်တဲ့နောက်ပိုင်းအဲ့ဒီယူကရိန်းနေနမိတ်အားလုံးရဲ့15ရာခိုင်နှုန်းကိုရုရှားပိုင်ဖြင့်ရုရှားသမ္မတပူတင်ကတရားဝင်သတ်မှတ်လိုက်တာပါ။ဒါပေမဲ့ယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကတော့အဲ့ဒီဆန္ဒခံယူပွဲဟာတရားမဝင်တဲ့အကြောင်းပြောဆိုထားပြီးရုရှားပေါ်တက်ခဲ့ရေးယူမှုအသစ်တွေချမှတ်သွားမယ်လို့ပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဌာနကယူကရိန်းကိုအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေထပ်ပြီးတော့ပေးအပ်မယ်လို့ကြေညာထားပါတယ်။လက်ရှိသမ္မတဘိုင်ဒန်အစိုးရတက်လာပြီးတဲ့နောက်ယူကရိန်းကိုပေးအပ်တဲ့အကူအညီကစုစုပေါင်း 18 ဘီလီယံရှိသွားပြီဖြစ်ပါတယ်။အခုနောက်ဆုံးပေးတဲ့အကူအညီထဲမှာဟီမာရွေးရှားဒုံးပစ်စနစ်18ခုပါဝင်ပါတယ်။အဲ့ဒီအမြန်ရွေးရှားဒုံးပစ်လက်နက်ဟာယူကရိန်းနယ်မြေကာကွယ်ရေးမှအလွန်ထိရောက်တဲ့အကြောင်းအမေရိကန်ကာကွယ်ရာရှိတွေကပြောပါတယ်။အမေရိကန်တို့ကဟီမာ16စီကိုယူကရိန်းကိုပေးအပ်ထားပေးပါပြီ။နောက်ဆုံးပေးအပ်တဲ့အကူအညီတွေထဲမှာရုရှားတို့အသုံးပြုနေတဲ့ဒရုန်းယာဉ်တွေကိုတံပြန်တိုက်ခိုက်နိုင်ဖို့အတွက်ရေဒါ22ခု Heavy Motor ယာဉ်အစီ150နီးပါးနဲ့
နီးပြူဟာမြောက်တိုက်ခိုက်ရေးရင်အစီတရ950နီးပါထရက်ကနေနောက်တွဲရင်ဒါစင်ချီပြီးတော့ပါဝင်တယ်လို့ကြီးကအင်ဂျင်နဲ့ဆက်သွယ်ရေးထောက်လိုက်ရင်းနဲ့ပောက်ကွဲပစ္စည်းစွန့်ပြေးရေးဆိုင်ရာအတုံးဆောင်ပစ္စည်းတွေပါဝင်ပါတယ်ဒီလမ်းနဲ့ပစ္စည်းတွေပို့ပြီးတော့မြန်မြန်ဆက်ဆက်ထုတ်လုပ်ပေးဖို့နိုင်ဖို့တမရရဲ့အခွင့်အာဏာကိုအသုံးပြုသွားမှာဖြစ်ပြီးတော့ကာကွယ်ရေးဝန်ကြီး
တင်ထားတဲ့ဒန်ငွေပိုက်လိုင်း North Stream 1နဲ့2ဒီသတင်းပတ်ထဲမှာပေါက်ခဲ့ပါတယ်ဆွီဒင်နဲ့ဒန်မတ်နိုင်ငံတွေနားက North Stream ဒန်ငွေပိုက်လိုင်းနှစ်ခုရဲ့ရေအောက်တချို့နေရာတွေပေါက်ကွဲခဲ့တာပါမိုင်ခွန်ရ60နီးပါးရှည်လျားတဲ့ North Stream 1ပိုက်လိုင်းဟာမကြသေးခင်အချိန်အထိဂျာမနီအတွက်အဓိကဒန်ငွေအရင်းအမြစ်တစ်ခုဖြစ်ပြီးစက်တင်ဘာလကမှရန်နာထားတာပါ966မိုင်အရှည်ရှိတဲ့ North Stream 2ပိုက်လိုင်းကတော့ Ukraine အပေါ်ရုရှားကျူးကျော်စစ်စတင်ခဲ့ပြီးတဲ့နောက်စီးပွားပြစ်လဲပတ်မဲ့အစီအစဉ်ကိုရပ်ခဲ့ရပါတယ
်မေဂန်ဒူတမကမလာဟဲရစ်ကဒီသတင်းပတ်အတွင်းမှာတောင်ကိုရီးယားနိုင်ငံခီးစဉ်သွားရောက်ခဲ့ပြီးတော့စက်တင်ဘာလ29ရက်နေ့မှာတောင်ကိုရီးယားသမ္မတရွန်းဆိုယူနဲ့တွေ့ဆုံခဲ့ပါတယ
် Relationship between the United States and the Republic of Korea
မေဂန်နဲ့တောင်ကိုရီးယားနိုင်ငံကြားဆယ်စုနှစ်ခုနှစ်ခုကြာမဟာမိတ်ဖြစ်မှုဟာကိုရီးယားကျွန်းဆွယ်အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတလွှားလုံခြုံရေးနဲ့အလားအလာကောင်းမှုတွေအတွက်အရေးပါမှုတစ်ရပ်ဖြစ်တယ်ဆိုပြီးတော့အမေရိကန်ဒူသမရာဟဲရစ်ကပြောသွားပါတယ်ဒူသမရာဟဲရစ်ကတောင်မြောက်ကိုရီးယားနိုင်ငံကြား DMZ စစ်မဲ့ဇုံကိုသွားရောက်ပြီးတော့တောင်ကိုရီးယားဘက်ကနေဆက်လုံခြုံရေးပြင်ဆင်ထားတာတွေကိုသွားမကြည့်ခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားကဒီသင်းပတ်တဲ့ဒုတိယအကြိမ်ဖြစ်ပယ်ထိန်တဲ့မစ်ဆိုင်းဒုံးကျည်တွေပစ်လုခဲ့ပါတယ်တောင်ကိုရီးယားကမလာခင်ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့စာပနာကိုတက်ရောက်ဖို့ဂျပန်မှာဒုသမ္မတဟဲရစ်ရောက်နေချိန်စက်တင်ဘာလ28ရက်နေ့မှာမြောက်ကိုရီးယားဘက်ကတာတိုပြစ်ဒုံးကျည်နှစ်စင်းစမ်းသပ်ပြီးတော့ပြစ်လွတ်ခဲ့ပါသေးတယ်။ဒါပြင်အာရှကီးစင်စဖို့ဒုသမ္မတကအမေရိကန်ကနေထွက်မလာခင်စက်တင်ဘာလ25ရက်နေ့တုန်းကလေမြောက်ကိုရီးယားကဒုံးကျည်တစ်စင်းစမ်းသပ်ပြစ်လွတ်ခဲ့ပါသေးတယ်။မြောက်ကိုရီးယားအနေနဲ့ဒီနှစ်အတွင်းမှာပြစ်ခတ်စမ်းသပ်တဲ့မစ်ဆိုင်းဒုံးကျည်34စင်းရှိသွားပြီဖြစ်ပြီးတော့ဒါဟာမြောက်ကိုရီးယားကအကြိမ်ရဲ့အများဆုံးဒုံးကျည်ပြစ်လွတ်မှုအဖြစ်စံချိန်တင်ထားတာပါ။တချိန်တည်းမှာပဲအမေရိကန်ပြည်အောင်စုရေးတပ်ရဲ့ USS Ronald Reagan လေယာဉ်တင်စစ်သည်မော်ကြီးဥဆောင်ပြီးတော့အမေရိကန်တောင်ကိုရီးယားရေးတပ်ပူးတွဲစီးရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားအရှိကမ်းပစ်လယ်မှာစက်တင်ဘာလ29ရက်နေ့မှာလှုပ်ဆောင်ခဲ့ပါတယ်။လေးနှစ်ကျော်ကြာပြီးမှအမေရိကန်နဲ့တောင်ကိုရီးယားရေးတပ်တိုက်သည်မော်တွေစီးရေးလေ့ကျင့်မှုလုပ်ဖြစ်တာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်ကိုနှစ်နိုင်ငံစုပေါင်းကာကွယ်နိုင်တဲ့အကြောင်းပြသဖို့ရည်ရွယ်တာဖြစ်ပါသည်။
စက်တင်ဘာ26ရက်ဒီသတင်းပတ်စောပိုင်းမှာဗြိတိန်စတာလင်ပေါင်ငွေတန်ဖိုးကစံချိန်တင်အစ်စ်နှိမ့်ကျဆင်းခဲ့ပါတယ်ပေါင်45ဘီလီယံဘူးအခွန်လျှော့ကောက်ပြီးအစိုးရချင်းငွေတိုးဖို့ဗြိတိန်စီးပွားရေးဝန်ကြီးကွာစီကွာတန်ကပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာကြေညာလိုက်ပြီးတဲ့နောက်အမေရိကန်ဒေါ်လာနဲ့ရှင်ရင်ပေါင်ငွေတန်ဖိုးကျဆင်းသွားပြီးတပေါင်ကို 1.32 အထိကျသွားခဲ့ပါတယ်စက်တင်ဘာ29ရက်နေ့ကြာသပတေးနေ့မှာတော့စတာလင်တဘောင်ကိုအမေရိကန်ဒေါ်လာ 1.13 အထိနည်းနည်းဈေးပြန်တက်ခဲ့ပါတယ်ငွေဈေးနှုန်းတည်ငြိမ်စေဖို့ရည်ရွယ်ပြီးဗြိတိန်ဘဝဘဏ်ကလည်းအတိုးနှုန်းတွေလိုက်မြင့်နေပါတယ်
ဆက်ချဝလာကနေကမ္ဘာမြေကိုထိမှန်လာနိုင်ခြင်းရှိတဲ့ဥက္ကာပြန်အပိုင်းစတွေကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အမေရိကန်အာကာသသိပ္ပံအဖွဲ့ NASA ကစမ်းသပ်မှုတစ်ခုလုပ်ပြီးတော့ NASA အာကာသယာဉ်တစ်စင်းနဲ့ဥက္ကာပြန်တစ်ခုကိုတိုက်ခိုက်ဖျက်ဆီးလိုက်ပါတယ်။တနာယီကမိုင်14,000နှုန်းနဲ့သွာလာနေတဲ့ဥက္ကာပြန်ကို NASA ရဲ့ကမ္ဘာမြေကာကွယ်ရေးစီမံချက် DART ယာဉ်ပြန်နဲ့ဝင်ရောက်တိုက်ခိုက်လိုက်တာပါ။ခမန်းခြေပေါင်း17ဘီလီယံအလေးရှိတဲ့ဥက္ကာပြန်ကိုကမ္ဘာမြေနဲ့မိုင်9တန်းဝေးတဲ့နေရာအရောက်မှာပေါင်1260အလေးချိန်ရှိတဲ့ဒါ့ယင်ပြန်ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပါလေဒီတိုက်ခိုက်မှုအချိန်ကျောက်ဥက္ကာပြန်ပေါ်မှာကျဉ်ကျဉ်ဖြစ်သွားပြီးတော့အဲ့ဒီကနေကြောက်ခဲတွေနဲ့အပိုင်းစတွေအာကာသတွေကိုလွင့်စစ်ကုန်နဲ့ဆွပြီးတော့သိပ္ပံပညာရှင်တွေကပြောပါလေ
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကိုစက်တင်ဘာ28ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းအီယန်ကြောင့်အနည်းဆုံးလူပေါင်း2,000ခွဲလောက်လျှက်စစ်မီးပြတ်တောက်ခဲ့ပါတယ်မုန်တိုင်းကြောင့်ဖလော်ရီဒါအနောက်တောင်ကမ်းခြေနဲ့အလဲပိုင်းဒေသတွေမှာကြီးမားတဲ့ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်လေအဆင့်နဲ့အင်မတန်အန္တရာယ်များတယ်ဆိုတဲ့နဲ့ဝင်လာတဲ့ဟာရီကိန်းအီယန်ဟာနောက်တစ်နှစ်အရှိန်လျော့လာခဲ့ပြီးတဲ့နောက်ပြည်နယ်အရှေ့မြောက်ပိုင်းကနေအတ္တလန္တိတ်သမုဒ္ဒရာတွေကိုပြန်ထွက်သွားခဲ့ပါတယ်ဒါပေမဲ့ဒီအပိုင်းတွင်အမေရိကန်ပြည်အောင်စုအရှိတ်ဘက်ချမ်းကတခြားပြည်နယ်တွေကိုတကြောပြန်ပြန်ပတ်ဝင်လာပြီးတော့အင်အားပြန်ကြီးလာနိုင်ကြောင်းအမေရိကန်မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကခန့်မှန်းထားပါတယ် မုံနှိုင်းဟာစက်တင်ဘာ29ရက်နေ့အစောပိုင်းမှာတော့လေတိုက်အားတနအီကို65မိုင်နှုန်းလောက်ရှိတယ်လို့ American Hurricane မုံနှိုင်းဌာနကဆိုပါတယ်မုံနှိုင်းဝင်ရောက်တိုက်ခတ်ဆဲကာလမှာကယ်ဆယ်ရေးလုပ်ငန်းတွေမလုပ်နိုင်ခဲ့ပေမဲ့စက်တင်ဘာ29ရက်နေ့မနက်မိုးလင်းလင်းချင်းမုံနှိုင်းအားနည်းနည်းလျော့လာချိန်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ခဲ့ပါတယ်အာရှတိုက်မှာတော့စက်တင်ဘာ28ရက်နေ့မှာအပူပိုင်းမုံနှိုင်းနိုရူဘီယန်နာနိုင်ငံအလဲပိုင်းကိုဝင်ရောက်ခဲ့ပြီးလူအယောက်4သိန်းလောက်မုံနှိုင်းရှောင်ဖို့ရွှေ့ပြောင်းခဲ့ရပါတယ်နောက်တနေ့မှာထိုင်းနိုင်ငံအရှေ့မြောက်ပိုင်းကိုဖြတ်ခဲ့ပါရယ်မုံတိုင်းကြောင့်မိုးသည်ထန်လေပြင်းတိုက်ခိုက်ပြီးတော့တစ်ပင်တွေလဲကျခဲ့သလိုနေရာတော်တော်များများရုတ်တရက်ရေကြီးရေလျှံတာတွေဖြစ်ခဲ့ပါရယ်24နာရီအတွင်းမိုးရေချင်းရှစ်လက်မကျော်ရွာသွန်းခဲ့တဲ့ဥပွန်ရက်ချတာနီခရိုင်မှာလူ 9,000 ကျော်ကအာဏာပိုင်တွေကဘေးလွတ်ရာပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းခဲ့ပါရယ်ရေကြီးရေလျှံတာကြောင့်အိမ်တော်စု 1,000 ကျော်ထိခိုက်ခဲ့တယ်လို့ဘေးအန္တရာယ်ကာကွယ်ရေးနဲ့စီမံခန့်ခွဲရေးဌာနကပြောပါရယ်ရည်ကြီးတဲ့နေရာတွေမှာအိမ်တွေနဲ့ပိတ်မိနေသူတွေအတွက်အစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေကိုကယ်ဆယ်ရေးဆောင်ရွက်နေသူတွေကဝေငှပေးခဲ့ပါတယ်။မုံတိုင်းနိုရူဟာဖိလစ်ပိုင်နိုင်ငံကိုလည်းဝင်ရောက်ခဲ့ပြီးလူ၈ယောက်ထဲမှနေတေဆုံးလူထောင်နဲ့ချီပြောင်းရွှေ့ခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကျွန်းနိုင်ငံမြောက်ဘက်စွန်းကလူဆုံးကျွန်းမှာအပြည့်အစုံများခဲ့ပါတယ
်။ကိုအောင်အောင်နဲ့မအီတန်းစင်တို့တင်ဆက်ပေးခဲ့တာပါရှင် VOA ကအခုလိုရုပ်သံနဲ့တင်ဆက်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ bamis.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါတယ် VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ bamis@voanews.com စီကို email ပေးပို့လို့ရပါတယ် VOA ရဲ့အစီအစဉ်တွေကိုညဘက်ဒီ10နာရီအထိလိုင်းတို31 32 52 kHz 9633 9383 တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်။ဒီနေ့ဒီအောက်တိုဘာ1ရက်စနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုတော့အခုကိုဝဲမင်းကတက်တဲ့ကြီးညာပေးပါအောင်မယ်ရှင
်။ Ukraine nuclear စွန့်ရင်စက်ရုံအကြီးအကဲကိုရုရှားကပြန်ပေးဆွဲသွားတယ်လို့ Ukraine ကဆက်ဆွဲလိုက်ပါပဲ။ရုရှားတပ်ဖွဲ့တွေသိမ်းယူထားတဲ့ဥရောပရဲ့အကြီးဆုံး nuclear စွန့်ရင်စက်ရုံဇပိုရီးဇားညွန့်ချုပ်ကိုရုရှားတပ်တွေကတောက်ကြနေညနေ၄နာရီလောက်မှာဖမ်းသွားတာလို့ Ukraine Nuclear Company အနာကိုထောင်မြဲဥက္ကဋ္ဌကဒီနေ့ပြောလိုက်ပါတယ်။ဒီ Ukraine ဒေသ၄ခုကိုသိမ်းပိုက်ပြီးရုရှားကသူ့ပိုင်နယ်ထဲထည့်သွင်းလိုက်တာကိုလက်မခံကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်တဲ့အပြင်ဒါဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့လည်းဖော်ပြခဲ့ပါတယ်။ Ukraine ဒေသ၄ခုဖြစ်တဲ့ Donetsk, Luhansk, Kherson နဲ့ဇပိုရီးဇားတို့ကိုရုရှားကသူ့အောက်မှာပေါင်းစည်းလိုက်ကြောင်းဆုံးဖြတ်ချက်ကိုတူရကီအနေနဲ့ပယ်ချကြောင်းနဲ့2014ခုနှစ်တုန်းကလည်းရုရှားကခရိုင်းမီးယားကိုကျူးကျော်တုန်းကသူတို့အနေနဲ့လက်မခံခဲ့ဘူးလို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုမှာလွန်ခဲ့တဲ့၈လကအာဏာသိမ်းခဲ့တဲ့စစ်ကောင်ဆောင်ပေါ်ဟန်နရီဂျမီဘာကိုဖြုတ်ချပြီးစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်လို့စစ်တပ်ဗိုလ်ကြီးအီဘရာဟမ်ထရိုရီကမနေ့ညမှာကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတမီဘာအာနာသိမ်းရမှာကူညီခဲ့တဲ့စစ်တပ်ရရှိအုပ်စုတွေကပဲအာနာပြန်သိမ်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လဲထရိုရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စလာမစ်လက်နက်ကိုင်တွေရဲ့ပုံကံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံကိုခေါင်းဆောင်တမီဘာကဘေးကင်းတည်နေအောင်မထားနိုင်တဲ့အတွက်အခုလိုအာနာပြန်သိမ်းဖို့ဆုံးဖြတ်ခဲ့တာလို့လဲကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။မြန်မာပြည်ထဲမှာတော့တိုက်ပွဲတွေကြောင့်ထိုင်းဘက်ခုံလုံလာတဲ့ကရင်ကျောင်းသူကျောင်းသားတရားခန့်မြန်မာဘက်အတင်းအကျပ်ပြန်ဖို့ခံခဲ့ရပါတယ်။မြန်မာဘက်ချမ်းကရင်ဒေသအတွင်းတိုက်ပွဲတွေကြောင့်ဒူပလာယာခရိုင်ကနေထိုင်းဘက်ကိုထွက်ပြေးခဲ့တဲ့ကရင်ကျောင်းသူကျောင်းသားတွေကိုမနေ့ကရေကြီးနေတဲ့တောင်ရင်မြစ်ကိုဖြတ်ပြီးပြန်ပို့ခဲ့တာလို့ကေရှာချီကရင်လူခွင့်အဖွဲ့ကဆိုပါတယ်။ကရင်ယူကရင်မြေသားစီယုံထရီတွင်မှုပရိုတာတမှုကလည်းလက်နက်ကြီးတွေကဒီဖြတ်ကူးတဲ့သေဘောဘူကန္နာအထိရောက်လာခဲ့ပြီးလက်နက်ကြီးတွေရပ်တာနဲ့ဒီကျောင်းသူကျောင်းသားတွေကိုထိုင်းဘက်ကအတင်းပြန်ပို့ခဲ့တာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့အောက်တိုဘာ1ရက်စတေဒီညဘက်ရုပ်သံနဲ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN Wang တို့ဖြစ်ကြပါတယ်။ကျွန်မကတော့ဆုမြတ်ပါမှာ။ VOA မြန်မာပိုင်းရဲ့ဒီနက်ဖန်တနေ့ကနေမနေ့အစီအစဉ်တွေကြရင်တော့လိုင်းတို25 40 51 kHz 11113 9413 9995တို့ကနေလဲထောက်လွှင့်ပေးမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ပြည်သူအားလုံးဘေးရန်ကင်းရှင်းကြပါစေ။
This program has come to you from the Voice of America, Washington.